ကျောင်းကိုယ်နှစ်ဒီဇင်မှာ21ရက်နေ့စင်ကာပူနိုင်ငံတတိယဌာနမက်ဒီတေးရှင်းစင်တာကျောင်း၌အစီအစဉ်ကျင်းပပြုလုပ်အပ်သည့်ဓမ္မတော်ရင်ခန္ဓာဝယ်ဟောကြားအပ်သောမေတ္တာတုပ်အနှစ်ချုပ်တရားဒေသနာတော်ရှေခေါ်တော်လေးရှင်တော်မြတ်ဗျာဤမဟာကရုဏာဘုံကိုအာရုံပြုပါသည်သူဖွဲ့ဆိုအပ်သော ဝန္ဒနာပနာမအာဒိတကထာဝုယေစုပုတော်ခြင်းဖြင့်ကျင့်ဉာဏ်ဓမ္မတော်ရင်ခန္ဓာကိုယ်စတင်ကြရအောင်ယောဂပံကောတိဟိပိဟပမေယံကာလံကရွန်တော်တိတုတ္တရာတိခေရံကတောလောကဟိတယတာထောနမောမဟာကရုဏိကတတ္တံ ယောနာထုံးဝိနည်းယမြတ်စွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတအကုန်ပေါင်းကားသဖြင့်နာထအမြညာချင်းရှင်တော်မြတ်ဖျားသည်ကမ္ဘာကောတိဟိပိဂရေကဘာအေတ္တတေချာတို့ဖြင့်တော်လဲအပ္ပမေယံဤတဲ့တိုင်းတာဖော်ပြခြင်းမှာမစွမ်းနိုင်ပါသော ကာလံလေးအပ်တင်ချင်းသိန်းဒီကဝါရှိကြသောကာလပတ်လုံးလောကဤတရားတတ္တလောကဤအကျိုးစီးပွားအလုံးကအတိတုကရာဤဥစ္စာအသက်ချိန်လက်အင်္ဂါမေတ္တာကြီးမှသမီးတာနေတထာဇနီဆွဉ္ဉ္ကြီးဟုကျက်သည်ထဝယ်ငါးသက်အစုအလုံးခဲရင်တော်မူရဘူးတရတော်ဘုရားဖြစ်ရန်ဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ ခေရန်လက်ချင်းမြေလုံးအသက်ဆုံးတဲ့ရဲ့နှလုံးစေဝံကိုရောဤပြမန်းရဲ့တို့ကတောဘဝတဏ္ဍာချိန်ခံများစွာရောက်တော်မူခဲ့ရရှံလေးပြီ။မဟာကရုဏိကံသတ္တဝါများယဝေသားကဲ့သို့သနာချိန်ခင်မဟာကရုဏာရှင်ဖြစ်တော်မူသောသဒ္ဒနာတသောဝိရိယများစွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတကုန်ပေါင်းခါသဖြင့် นาถอัญญาโทษินโนมยัพพยาอานโมยุติปังปโยมังโกเลยะวิกระโญยุจุสิโคจินติอัตถุกะวะตุสินสิมะตุยผิดบาสิตะติอาตุนาติอาตุเมตตาตุอนิจจ ပေကြီးဆက်တဲ့တော့ထဲမှာမေတ္တာတုတ်ဆိုတာအလုံးဘုရားဗနာမြန်မာလူမျိုးတွေအားလုံးလုံးအနည်းငယ်ရှားရှိပြီးတော့နေ့စဉ်နဲ့အမြတ်ရွတ်ဖတ်နေကြတာဖြစ်ရှိတယ်။ဘုရားမေတ္တာတုတ်ရဲ့အကြောင်းကိုထိုရွတ်နေတဲ့ပုဂ္ဂိုလ်တိုင်းသိချင်မှသိတာပေါ့အသေးစိတ်။ဒါကြောင့်မို့တခြားတရားကိုမဟောဘဲနဲ့မေတ္တာတုတ်အနှစ်ချုပ် ဒီလိုနေစနေအမြရွတ်ဖတ်တဲ့ဇေယျပြီးတော့အနည်းငယ်အောင်ဆောင်ရွက်နေကြတဲ့ပေကြီးတဲ့မှာပါတယ်ဒီမေတ္တာတုတ်ကိုအနှစ်ချုပ်ပြီးတော့ဟောရရင်ကောင်းပါပဲလို့ဆိုပြီးတော့ဒီတရားကိုရေးလိုက်တာပါမေတ္တာတုတ်မှာယန္တာနုဘာဝတော်ယက္ခနေဝတ္တတိဒီသနာ ယမိစေဝနိဟောဇံတော်ရတ္တိဒီဝမတ္တန်တိတောသုခံသုတိသုတ္တောသဗ္ဗံဒေစိလဘတတိဧဝပါတိခုလူပေတံပြိတံတမ္မနာမဟေဆိုတဲ့စကားကမြတ်စွာဘုရားဟောတဲ့စကားမဟုတ်ပါဘူး။နောက်ပိုင်းကျတော့မှဒီမေတ္တာတုတ်ကိုယွတ်မယ်လို့ဆိုတဲ့အခါမှာယွတ်ဖတ်တဲ့ဆေခြင်းလောက်အောင်မေတ္တာတုတ်ရဲ့အကျိုးကိုဖော်ပြပြီးတော့ယွတ်ကြမယ်လို့အာပိစကား ပြောကြတဲ့တုတ်လေးပါဒီတော့သူတို့မေတ္တာတုတ်ဆိုတာရွှေရမတတ်တတ်မဟုတ်ဘူးပရိတရားတော်လို့ဆိုလို့ရှိရင်များသောအားဖြင့်ဘုရားဗုဒ္ဓမြန်မာနိုင်ငံလေးမြန်မာလူမျိုးတွေဟာပရိတရားတော်ကိုရွတ်ဖတ်ခြင်းနာယူခြင်းဖြင့်လောကီလို့ဒီလိုလည်းပဲဆန့်နေကြတယ်ပေါ့ မေတ္တာတုတ်ကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ရွတ်ဖတ်ရမယ်ဆိုတာတော့မပါဘူးเนาะအဲ့တော့မေတ္တာတုတ်ရဲ့အနှစ်ချုပ်ထဲမှာကြည့်မယ်ဆိုရင် အနည်းငယ်ဖို့အတွက်မေတ္တာတို့မယူရဘူးလားဆိုရင်ရွတ်တယ်ရောမနာရဘူးလားဆိုရင်နာရဏဘယ်တရားပဲဖြစ်ဖြစ်ရုပ္ပတ္တရေဇေလို့ရှိရင်ရုပ္ပတ္တရေဇေရဲ့အကျိုးပေါ့နာယူရင်နာယူတဲ့အကျိုးဆိုတာဒီလိုရှိမှာပေါ့နော်ယသောဗျာကပရိတ္တလို့ခေါ်တဲ့ပရိတရားတော်တွေကိုခေါ်တဲ့အခါမှာဘာကိုအဓိကထားပြီးတော့ဟောလို့ဆိုရင်မေတ္တာရဲ့တစ္ဆာဒီနှစ်ခုကိုအဓိကထားပါအနည်းကိုကာဝယ်တဲ့အခါမှာမေတ္တာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်တစ္ဆာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်အဲဒီဤစနစ်တွေကိုအသုံးပြီးတော့ပရိတရားတော်ကိုဟောတာဒါလည်းသဘောပေါက်ထားဖို့လိုအပ်တယ်ပေါ့နော်မေတ္တာလို့ဆိုတဲ့သဘောတရားဟာရွေးရမှာမဟုတ်ဘူးပွားများရမယ့်သဘောတရားဖြစ်တယ်ပြောရဆိုရင်သူကကမ္မထမ်းပဲညာတော့ရင်ကုက္ကိကမ္မထမ်းဆိုလို့ရှိရင်ဝိပဿနာတို့ဒီလိုစဉ္ညာကျိုးကိုအာရုံဓမ္မကမ္မထမ်းလို့ကမ္မထမ်းထိုင်နေလို့ဒီလိုယူဆနေကြညာအတိညာတာကိုပြောနော်ဒီမေတ္တာပို့နေတာဟာလည်းပဲကမ္မထမ်းပဲတော့သဗ္ဗကမ္မထမ်းထဲမှာပါတယ်ဒါကြောင့်ဟုတ်မေတ္တာတော့နဲ့ပတ်သက်လာလို့ရှိရင်ကြွရမှာတက်တဲ့မဟုတ်ဘူး၊နာရမှာတက်တဲ့မဟုတ်ဘူး။ယသောဘုရားဟောတဲ့စကားလုံးနဲ့မှကြည့်မယ်ဆိုရင်အေးမေတ္တာတော့ကိုလေးစင်ရွတ်ဖတ်လို့ရှိရင်အန္တရာယ်ကြီးကင်းတယ်။မေတ္တာတော့ကိုရွတ်ဖတ်တာကိုနာရင်အန္တရာယ်ကြီးကင်းတယ်လို့ဒီမေတ္တာတော့ထဲမှာရည်ညွှန်းထားတာတဘုံမှမပါ။တလုံးမှမပါ။သို့တော့အများအပြင်အဲ့ကံနဲ့ယုံကြည်နေကြဘုဟုဆရာကြီးပြောတဲ့စကားလုံးနဲ့ပြောရမယ်ဆိုလို့ရှိရင်တို့လူတွေကတောက်ဆေးကိုလိမ့်ဆေးလုပ်နေကြတယ်လို့ပြောတောက်ရမှာကိုမတောက်ခဲနဲ့လိမ့်ဆေးအဖြစ်အသုံးပြုနေလို့ရှိရင်အကျိုးသက်ရောက်မှုအားနဲ့မှာပေါ့နော်အဲတောက်ရမယ့်ဆေးကတောက်ကိုတောက်မှသူကအကျိုးသက်ရောက်မှုဖြစ်မှာပေါ့အဲတော့မေတ္တာဆိုတာဘာဝနာတရားပဲတို့ရောမေတ္တာဟာကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာလို့ရှိတဲ့ထင်ပဲကာယကမေတ္တာဆိုတာနှမ်းသွားရင်ကနေပြီးတော့နှမ်းပေါ်မှာရောက်နေတဲ့အမိုက်တရဲ့ဆူခလုတ်ကတဲ့ကစပြီးတော့ဖယ်ရှားပြီးဒီနှမ်းပေါ်သွားတဲ့လူတွေခလုတ်ကတဲ့မတိုက်မိကြပါစေနဲ့ဆူမဆူကြပါစေနဲ့ဆိုပြီးတော့ဖယ်ရှားပေးသွားတဲ့သဘောမျိုးတွေဒါကာကံမေတ္တာလို့ခေါ်တယ်ပေါ့။အများဒုက္ခမရောက်စေခြင်းဘူးအများချမ်းသာစေခြင်းနဲ့ဆိုတဲ့ဆိုပါတော့အများသွားလာတဲ့နေရာမှာတပြည့်စီလဲပေးတယ်။ကျောင်းနေကနေလာတဲ့ကောင်ကတပြည့်စီလဲပေးဒါကာကံမေတ္တာလို့ခေါ်တယ်။မေတ္တာကိုကိုယ်နဲ့ပြတယ်ပေါ့။ကိုယ်မှုနဲ့ပြ။မေတ္တာကိုနှုတ်နဲ့ပြတာရှိနှုတ်နဲ့ပြရတဲ့ဆိုတဲ့နေရာမှာတတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေလို့ဒီလိုနှုတ်ကမေတ္တာကိုယ်တွေကိုရွတ်နေကြလေမေတ္တာဝစီကံလို့ပြောလို့ရပို့ပြီးတော့ထိရောက်တဲ့မေတ္တာဝစီကံဆိုတာတဝုနဲ့တူအကောင်းပြောတာပေါ့တကယ်မေတ္တာစိတ်ထားပြီးတော့ကောင်းတာကိုပြောတယ်မကောင်းတဲ့စကားမပြောဘူးတူတူအတင်းမပြောဘူးနော်ကောင်းကျိုးချမ်းသာကိုရရှိရတဲ့အပြောမျိုးတွေကိုပြောပေးတယ်အကြံကောင်းဉာဏ်ကောင်းတွေပေးတယ်ဒါမေတ္တာဝစီကံလို့ဒီလိုပြောရအောင်မေတ္တာမနောကံဆိုတာကျတော့ခုနကပွားများအထောက်အောင်ဘာဝနာအလုပ်နေပွားများဒီတုတ်တံမှာမြတ်စွာဘုရားကမေတ္တာဘာဝနာပွားတော့မယ်ဆိုလို့ရှိရင်သူမေတ္တာဘာဝနာပွားမဲ့ပုဂ္ဂိုလ်ဟာဘယ်လိုရည်သွေးတွေရှိရမလဲဆိုတာကိုမြတ်စွာဘုရားရှင်းဥစွာဟောထားတယ်တခါကဆရာတို့နောက်ဆရာများကနေပြီးရေးထားတဲ့ခုနကဂါထာနှစ်ပုဒ်ကလာဒါမေတ္တာရဲ့အကျိုးကိုဖော်ပြတဲ့စကားလေးပါယတ္တဥပဝတ္တောယက္ခံနေဝတ္တတိတိပိဒနံမေတ္တာတို့ရဲ့အစွမ်းတကူကြောင့်သို့မဟုတ်မေတ္တာရဲ့အစွမ်းတကူကြောင့်နတ်တွေကပဲဖြစ်စေဘုလူတွေကပဲဖြစ်စေဘယ်ပုဂ္ဂိုလ်တွေကပဲဖြစ်စေဒီဘဝနဲ့ဘဝရှိတဲ့ပုဂ္ဂိုလ်တွေကကြောက်เสียလမ်းเสียနေကိုမပြကြဘူးတဲ့မေတ္တာသက်ရောက်တဲ့ပုံเนาะခုမချောက်မှန်ဘူးလို့ဒီလိုပြောတာဆံမိစေဝါနုယုံဇတ်တော်ဆိုတာအဲ့ဒီမေတ္တာဘာဝနာလုပ်ငန်းမှာစေစမကြကျိုးပန်းအထောက်ပဲဆိုလို့ရှိရင်တဲ့ဒုက္ခံဒုပတိ ဆံညံတာကအေးရမယ်တုတ်တော်စပပံကေစီလက်ပတ်တည်းအိပ်ပြောင်းနေတဲ့အချိန်မှာလည်းအိမ်မဆိုးတွေမမဲ့ဘူးတဲ့ချမ်းသာအိတ်ဆက်ချမ်းသာနေရလို့အိမ်မဆိုးခင်ဆောင်းရင်းနဲ့များလူသားလေးချစ်နတ်လေးချစ်နေလက်နဲ့စိတ်ပြီးကြည်ဒီတပြာမျက်နှာရှင်ကြီးတီတီနှလုံးသေးဆုံးမတွေ့သေလင်းပြမှာဖြစ်တတ်စွာဤမေတ္တာအကျိုး၁၁မျိုးဆိုပြီးအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားမေတ္တာတုတ်တစ်ခုဟောတာလားရှိအကျိုးပြမေတ္တာတုတ်ပေါ့နော်အခုဒီပေကြီးထဲမှာဟောတာကြတော့မေတ္တာဘယ်လိုပွားရမလဲဆိုတာကိုပါထည့်သွင်းပြီးဟောတာအဲ့ဒီအကျိုးပြမေတ္တာတုတ်ကယူပြီးတော့ယံမိစေဝနိယောဇန္တော်ရတ္တိဒီဝမတ္တန္တိတောဒုက္ခံဒုဋ္ဌိသုံးသောစပါပံကိစီနမတ္တိအေးအိတ်နေတဲ့အခါမှာနှစ်နှစ်ချက်ချက်အေးရတယ်တဲ့အိတ်ပြောင်းနေတဲ့အချိန်မှာလည်းပဲအိမ်မဆိုးတွေမမက်ဘူးစတဲ့အကျိုးကျေးဇူးတွေကိုရနိုင်တဲ့မေတ္တာဘာဝနာကိုပွားပါလို့ဒီလိုဆုံးလို့လေအဲ့ဒီမေတ္တာဘာဝနာပွားပြီးဒီတုတ်တံမှာဟောတာအဲ့တော့တကယ်တော့မေတ္တာဆိုတာရုပ်ဖတ်တရဆယ်မှုကိုအကြောင်းပြုပြီးရုပ်ဖတ်တဲ့အခါမှာအဓိပ္ပာယ်နားမဲ့အောင်ရုပ်ဖတ်ပြီးတော့အဲ့ဒီတိုင်းလိုက်တာစိတ်သုံးဖို့ဒီလိုဆုံးလို့နော်အဲ့ရုပ်နေရုံနဲ့အနည်းငယ်မကင်းဘူးလားလို့ဆိုတော့ကင်းတဲ့တော့ကင်းမှာဒါပေမဲ့ပွားတဲ့တော့မကင်းနိုင်ဘူး။ဒါဆိုရွတ်တယ်ဆိုတာရလို့ပဲရွတ်နေတာလေ။ရလို့ပဲရွတ်တာစိတ်ထဲနှလုံးထဲမှာဒီမေတ္တာတက်ကိန်းဖို့ရဲ့အမတန်မှအရေးကြီးတယ်ပေါ့။ဒါကြောင့်မို့ရသော်ဘုရားကမေတ္တာဘာဝနာလုပ်ငန်းကိုကျွမ်းဝအထောက်တော့မယ်ဆိုလို့ရှိရင်တဲ့။ဘုရားကစဟောတာဘုရားစဟောတယ်ကရဏီယမထကုတ္တလိနယန္တတန္တံပဒံအဘိသမစ္စာဒီစကားလုံးလေးကစပြီးတော့ချင်းအေးငြိမ့်ငြိမ့်ချမ်းချမ်းဘဝတစ်ခုမှာငြိမ့်ချမ်းတဲ့နိဗ္ဗာန်ရဲ့ဂုဏ်တွေကိုအာရုံပြုပြီးသို့မဟုတ်ငြိမ့်ငြိမ့်ချမ်းချမ်းတဲ့အန္တရာယ်ကင်းကင်းနေခြင်းပြီးထိုနေကြီးကားကိုသိလို့နေမရေးချရှိတဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုအာရုံပြုပြီးတော့နေခြင်းပဲနေခြင်းလေဆိုရင်အလုတ်တစ်ခုလုပ်ပါစာပေကျမ်းကမှာတော့ဘယ်လိုရေးထားလို့ဆိုကရဏီယံလုပ်ပါဘာလုပ်ရမှာလို့ဆိုတော့သီလနဲ့ပြည့်စုံအောင်လုပ်ပါတမာတိနဲ့ပြည့်စုံအောင်လုပ်ပါပညာနဲ့ပြည့်စုံအောင်လုပ်ပါငြိမ်းချမ်းတဲ့ဘဝမှာနေခြင်းလို့ရှိရင်သီလတမာတိပညာတွေနဲ့ပြည့်စုံအောင်လုပ်ပါလို့ဒါလေးကအစကတည်းကပြောတာ။ဒါကိုလောက်ရမဲ့ဒိသမီးလေးကိုပြောပြတာနော်။ယန္တတန္တံပဒံအဘိသမေသဆို။နေဗံကိုရည်ညွှန်းတာလည်းဟုတ်တယ်။တတိယချက်ပြောမယ်ဆိုရင်ဘဝမှာငြိမ်းငြိမ်းချမ်းချမ်းနေခြင်းပြီးဆိုလို့ရှိရင်ကရဏီယံလောက်ပါ။အဲ့လိုလောက်တယ်ဆိုတာလည်းတဏ္ဍပုဂ္ဂိုလ်မလောက်နိုင်ဘူး။အထကုသလကိုယ့်ရဲ့အကျိုးစီးပွားကိုလိမ္မာပန်းတတ်တဲ့ပုဂ္ဂိုလ်မျိုးကလောက်နိုင်တယ်။တချို့ကကိုရုပ်ကိုစီးပွားနဲ့ပတ်သက်ပြီးလိမ္မာကျမ်းကျင်မှုမရှိကြဘူး။မရှိဘူးဆိုတဲ့ပုံကိုယ်တွေကကိုအကျိုးလိုထင်ပြီးအကျိုးမဲ့တွေကိုလုပ်နေကြတာလေ။လောကမှာဥပမာအယက်ဒေသတောက်စားတယ်ဆိုတဲ့ပုံကိုတဦးတယောက်ဘုရင်စေဘာသူကတော့သူ့အကျိုးလိုထင်တယ်။သို့တော့အကျိုးဆွေးဥတဲ့အလုပ်တွေလုပ်နေတာ။တနေ့တချမ်းနှိမ့်ကြသွားမှာလုပ်တိုင်းဟာကောင်းကျိုးချမ်းသာရတာမဟုတ်ဘူး။ဒီတီချမ်းဆရာတွေကပြောထားတာရှိတယ်ပင်တိတဲ့လူဟာတဖြည်းဖြည်းနှိမ့်ကြတော့မှာပဲ။ကြ赖စီတဲ့လူဟာတဖြည်းဖြည်းမြင့်တက်တာ။သူကဥပမာနဲ့ပြောပြတာ။တွင်းတူးတဲ့လူဟာတွင်းတဲ့လေလူဟာလည်းအောက်ရောက်သွားနေလေ။တွင်းကြီးတူးနေလို့ရှိရင်တွင်းတဲ့လေလူဟာအောက်ရောက်သွားလို့။အဲတချို့လုပ်ငန်းကအဲ့ဒီတွင်းတူးနေတဲ့လုပ်ငန်းမျိုးလို့ဖြစ်တယ်။အဲ့လိုမျိုးကြတော့အထကုသလမိမကျွမ်းကျင်သူလို့မဆိုနိုင်ဘူး။ကိုယ်လုပ်တဲ့အလုပ်ကနေကိုယ်ပြန်ပြီးတော့ဒုက္ခပေးနေတော့အောက်တန်းချအစိမ့်တယ်ပေါ့အဲ့လိုပုံကိုယ်ကြီးလောကမှာအများကြီးရှိတယ်အဲ့ဒီပုံကိုယ်မျိုးတွေကြတာအထကုသလလို့ပြောလို့မရဘူးဒေဝကျွမ်းတယ်လို့ပြောလို့မရဘူးခုနဥတ္တရိုင်းစီတဲ့ပုံကိုယ်ကြီးကြတော့ဒီတစ်ချင်းချင်းမြင့်တက်တာပုံတွေမြင့်တက်တာလေးတွေလူကလည်းမြင့်တက်လာတယ်မမြင့်လို့မရဘူးဆိုတော့အဲ့ဒီဥပမာနှစ်ခုလိုပဲကိုကိုကိုနိုင်ကြအောင်မလုပ်ဘဲနဲ့ကိုကိုကိုမြင့်မြအောင်လုပ်တယ်ဆိုတော့ကိုပေါ်မှာမူတည်တယ်အဲ့ဒါအထကုသလဒီတရားကိုဘဝမှာ အကျိုးရှိရှိနဲ့ငြိမ်းချမ်းချမ်းနေခြင်းမီဆိုလို့ရှိရင်လုံးတဲ့လောက်ထတာတွေကိုလုံးပါတဲ့အဲ့ဒါလို့လုံးတော့မယ်ဆိုရင်အကြီးချင်းတွေကဘာတွေလိုအပ်တယ်မေတ္တာဘာဝနာနဲ့ပတ်သက်လာလို့ရှိရင်လိုအပ်တဲ့အကြီးချင်းလေးတွေကိုမျက်စောပြန်ဟောပြန်ယူရင်းဖန်ရင်ဒါလေးကိုနှလုံးသွင်းကြည့်ပေါ့နော်တကောဥစုစသူဟုစုစသူဝေသောသတ္တဗုဒ္ဓနတ္တိမာဒါလေးတွေပြည့်စုံအောင်လုပ်ဖို့တက်ကောဆိုတာစွမ်းနိုင်မှုကြည့်ရမယ်စွမ်းနိုင်တယ်ဆိုတာအလုပ်တစ်ခုကပ္ပဏအလုပ်ပဲဖြစ်ဖြစ်ကောင်းတဲ့အလုပ်ကိုပဲဖြစ်ဖြစ်စွမ်းနိုင်မှုဆိုတာကျမ်းမာလို့ပြောတာနော်ကျမ်းမာရေးကောင်းအောင်မယ်ဗရာဏိယင်္ဂတရား၅ပါးမျက်စောမြားဟောတဲ့ဖြစ်မယ်စွမ်းနိုင်မှုဆိုတဲ့နေရာမှာယုံကြည်ချက်ရှိသူဟာလည်းစွမ်းနိုင်မှုဖြစ်တယ်နံပါတ်1ကိုလုံးတဲ့လုပ်ငန်းပေါ်မှာယုံကြည်ချက်ရှိရမယ်။နံပါတ်2ကကျန်းမာတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နံပါတ်3ကကောက်ချက်ဆင်းလဲသူမဖြစ်ရဘူး။အဲတော့ဒီနှစ်ခုထဲမှာသက်ကောဆွမ်းနိုင်သူဆိုတဲ့နေရာမှာဘယ်လိုဟာဆွမ်းနိုင်တာလို့ပြောလို့ရှိရင်ဟောယုံကြည်ချက်ပြင်းထန်တဲ့ပုဂ္ဂိုလ်ဟာလည်းဆွမ်းနိုင်သူပဲ။ဒီအလုံးတစ်ခုသူအောင်ညောင်လုံးမှာသူကယုံကြည်ချက်ရှိတာယုံကြည်ချက်ရှိပြီးတော့ကျမ်းမာတဲ့ပုဂ္ဂိုလ်နောက်တစ်ခုကကြိုးပမ်းအားထုတ်မှုလုံလောက်ဝီရိယကောင်းတဲ့ပုဂ္ဂိုလ်နောက်တစ်ခုကကိုလုံးတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်နိုင်တဲ့အသိပညာရှိတဲ့ပုဂ္ဂိုလ်ဟောတာတွေကကျန့်ကျင်သူစွမ်းနိုင်သူလို့ပြောရမယ်ဒီရည်သွေးတွေကိုယ်တဏ္ဍာမှာရှိမလားမရှိသေးရင်ရှိအောင်လုပ်ရအောင်ရည်သွေးဆိုတာတချို့ကလေးကျင့်ပေးရလေးကျင့်ပဲပေးလို့ရှင်မရphysical exercise တော့မှလေ့ကျင့်ရတာလေသူကပဲလမ်းလျှောက်တာလေလေ့ကျင့်တာလေဘောလုံးကန်တာလေလေ့ကျင့်တာကျန်တဲ့အားကစားတွေလည်းလေ့ကျင့်ရတာမလေ့ကျင့်ရင်တော့ဘာမှမဖြစ်ဘူးထို့တူပဲစိတ်ဓာတ်ကိုလည်းအာရုံနဲ့တွဲကပ်ပြီးတော့လေ့ကျင့်ပြီးလေ့ကျင့်ပြီးလို့ရှိရင်ပထမခက်ပြီနဲ့နောက်ကျတော့လွယ်သွားတာဒီတန်းကြောင့်ပက်ကစွမ်းနိုင်သူဖြစ်ရမယ်တဲ့ဒါလိုအပ်တယ်မေတ္တာဘာဝနာပွားရမယ်ဆိုလို့ရှိရင်စွမ်းနိုင်သူပုဂ္ဂိုလ်ဖြစ်ရမယ်နောက်တစ်ခုကဥစုစာဖြောင့်မတ်သူဖြစ်ရတယ်။ဖြောင့်မတ်သူဆိုတာဘယ်လိုပုံပုံမျိုးယောသားဖြောင့်မတ်သူဆိုတာယမတကောင်ဟာလူယိုးလို့ပြောလို့ရှိရင်လူအလိုအိဗယ်ရောက်ရောက်သွားတယ်။ယောသားဖြောင့်မတ်သူဆိုဥစုစာစိတ်ဓာတ်ကဖြောင့်မတ်တယ်။ဖြောင့်မတ်တယ်ဆိုတာဘယ်လိုပုံပုံမျိုးလို့ဆိုရင်ဖြောင့်မတ်ခြင်းပြီးကောက်ကျစ်ခြင်းဆင်းလဲခြင်းဆိုတဲ့ဒီအမျိုးမရှိအောင်ကန်းနေပေါ့နော်ကန်းနေမဖြစ်ဘူးအဲ့ဒါဗရာဏိယင်္ဂတရားအင်္ဂါလဲမှာသူကအတ္တထောအမာယာဝိတခြားဆိုတာကောက်ချစ်တယ်ပြောကောက်ချစ်တယ်ဆိုတာငါ့ကိုပြောတာတော့ဆိုကိုမရှိတဲ့ဂုံကိုထုတ်ခေါ်တယ်မရှိဘဲနဲ့အရှိလုပ်ပြီးတော့ပြောတယ်အဲဒီကနေ့ခင်ဗျာပြောရတယ်ကြွားတယ်ပေါ့နော်ဟွာကြွားပြီးတော့ပြောတယ်မရှိတာကိုသူများကကိုယ်အထင်ကြီးအောင်မရှိတာကိုအရှိလုပ်တယ်။ဟောဘက်ဆံမချမ်းသာပဲနဲ့ဘက်ဆံချမ်းသာတဲ့ပုံပုံမျိုးခိုက်ခန်းတယ်ပေါ့နော်။အပြောဆိုမျိုးလုပ်တယ်ပေါ့။ပညာမရှိရဲနဲ့ပညာရှိတဲ့ကံမျိုး၊သီလမရှိရဲနဲ့သီလရှိတဲ့ဆိုတဲ့ပုံစံမျိုးချုပ်တယ်။အဲ့ဒါမျိုးဟာအရှိကိုအတိုင်းမပြသေးရတဲ့ကြောင့်လေလီမှုတရားအနေနဲ့သူ့ကိုသာချေးရလို့ခေါ်တယ်။ကောက်ချက်ဆင်းလဲတယ်လို့ပြောတာနော်။နောက်တစ်ခုကမာယာတဲ့မာယာဆိုတာကိုရှိတဲ့အဖြစ်ကိုဖုံးတာကိုလုံးထားတဲ့အဖြစ်ကိုလူမသိစေခြင်းလို့ဖုံးတာကျွန်တော်မာယာလို့ခေါ်တယ်အဲ့ဒါမျိုးမရှိစေရဘူးတဲ့ရိုးသားဖြောင့်မတ်တဲ့ပုံကိုရှိရမယ်အဲကိုမရှိတာကိုမရှိဘူးပဲကိုမာတာလုံးပြီးလုံးပြီးတာပဲဖြောင့်မတ်တဲ့ပုံကိုဖြစ်ရမယ်ဒါကိုပြောတာရိုးသားဖြောင့်မတ်တယ်ဆိုတာဥစုရိုးသားဖြောင့်မတ်ရမယ်တရားထုတ်တဲ့ပုံကမရိုးသားဘူးဆိုလို့ရှိရင်သူသမารိမရပဲနဲ့သမာရိရပါတယ်လို့ report လုပ်ချင်တော့မှာဟုတ်နော်အဲ့တော့ဆရာကဘယ်လိုလုပ်ပြီးတော့သူ့အခြေအနေမှန်လို့အကုန်သိတယ်ကပ္ပထန်းစစ်တဲ့အခါမှာတော့နော်သမာရိမရပဲနဲ့ရတယ်လို့ထင်အောင်ဒီလိုမှမျိုးပြောတာမျိုးอ่ะဒါမယူသားဘူးလို့ဒီလိုပြောတာပေါ့နော်အေးဒါကြောင့်ဟိုဥစု၆ပတ်ရမယ်သူ့ဟုစုသိက္ခူ၆ပတ်ရမယ်ဆိုတော့ဥစုဖြောင့်မတ်တယ်ဆိုတာကိုယ်မူရလည်းပဲဖြောင့်ဆင်းတယ်နှုတ်မူရလည်းပဲဖြောင့်ဆင်းတယ်သူဥစုဆိုစိတ်ဓာတ်ကဖြောင့်မတ်တယ်လို့ပြောတယ်အဲ့တော့ကိုယ်နှုတ်စိတ်သုံးပါးလုံးမှာလူဟာရိုးတယ်ရှင်းတယ်မဟုတ်တာမလုပ်ဘူးမဟုတ်တဲ့ဟာမျိုးသူများကို အထင်မြင်မရောက်စေဘူးဆိုတဲ့ပုံပုံမျိုးဖြစ်ရမယ်လို့ထားပြော။ဘာဖြစ်လို့လဲဆိုရင်လောကမှာလူတွေဟာရိုးသားကြောက်မှမဟုတ်မရှိဘူးဆိုလို့ရှိရင်မေတ္တာပြတ်တတ်တယ်နိ။အဲ့တော့သူကိုယ်တိုင်းကိုယ်ကရိုးသားကြောက်မှမဟုတ်မရှိမိအတွက်ကြောင့်သူ့ရဲ့ရင်ထဲနှလုံးထဲမှာမေတ္တာဓာတ်တည်ဆောက်ဖို့ဆိုအမြဲတမ်းခံရင်းသွားတယ်။သူများပေါ်မေတ္တာထားဖို့လည်းခံရင်းသွားတယ်။ကျန်တဲ့လူကလည်းသူ့ပေါ်မေတ္တာရောက်မှာမဟုတ်ဘူးဒီလူကမရိုးသားဘူးဆိုလို့ရှိရင်ဘယ်လိုလုပ်မေတ္တာရောက်မရောက်နိုင်ဘူးနော်။ဒါကြောင့်မြတ်စွာဘုရားအရေးကြီးတဲ့သင်္ခါရတ္တကိုပြောတာ။ပုစုချောင်းမတ်ပါစေ၊သူပုစုတိတ်ကိုချောင်းမတ်ပါစေလို့ပြော။သူဝိသအကြံပေးတဲ့အခါကျတော့ပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရမယ်။သာသနာတော်မှာနေကြတဲ့ယဟန်တော်တွေပဲဖြစ်စေ၊မိသားစုတွေပါဖြစ်စေကိုယ်ရဲ့ကြီးတဲ့ပုံကိုယ်တွေကအကြံပေးလို့ရှိရင်ခေါင်းမမာဘူးပေါ့။တချို့ကျတော့ခေါင်းမာတယ်၊သူများပြောလို့မရဘူး။ကိုယ်ကြိုက်တာကိုယ်လုံးမယ်ဆိုရင်လူမျိုးဝရှိသေးတယ်။အဲ့တော့အဲ့ဒီလိုပုံပုံမျိုးကျတော့တစ်ခါနှစ်ခါမေတ္တာပြတ်သွားတယ်။အိုးဒီလူကပြောမရပါဘူးလို့။ဒီလူကခေါင်းမာတယ်ဆိုပြီးတော့ပြောမယ်လူကလည်းတစ်ခါနှစ်ခါအကြံပေးပြီးနောက်ထပ်အကြံမပေးတော့ပြစ်ထားလိုက်တော့သူကိုယ်တိုင်လည်းခေါင်းမာသေးတဲ့အတွက်ကြောင့်သူကသူ့အဟုတ်ထင်သည့်ဖြစ်မှမှရင်းရင်းနေဖြစ်တတ်တယ်။ဒါကြောင့်မို့သူ့ဝိသအကြံဉာဏ်ပေးတဲ့အခါမှာလက်ခံလွယ်တဲ့ပုံပုံမျိုးပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရမယ်။ဒါပြောတာနော်။ပြောလို့ဆိုလို့လွယ်တဲ့ပုံပုံဆိုရင်အေးမိဘတွေကလည်းတားမိကြည့်နေပြောလို့ဆိုလို့ကောင်းတဲ့လူဆိုရင်ပိုချစ်ကြတယ်ပေါ့။မိတ်ဆွေတွေကလည်းပဲအေးဒီလူကပြောလို့ရှိရင်နားထောင်လွယ်တယ်ဆိုပိုချစ်ကြတယ်။အဲ့လိုမဟုတ်ဘူးဒီကောင်လည်းပြောမကောင်းဘူးပြောမကောင်းဘူးဆိုမိဘတွေကလည်းကြီးကြတယ်ပြောလို့မကောင်းဘူးဆိုကြီးတယ်ဆိုရဲမေတ္တာပြည့်နေပြီပေါ့နော်အေးဒါကြောင့်မို့မေတ္တာတရားတည်ဆောက်ဖို့အတွက်ပြောလို့ဆိုလို့လွယ်ကူမှုဆိုတာရှိရမယ်အကြံဉာဏ်ပေးတဲ့အခါမှာသူအကြံဉာဏ်တိုင်းဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေကိုယ့်အကိုစဉ်းစားဖို့ရတော့လိုတာပေါ့နော်စဉ်းစားပြီးတော့လက်ခံတဲ့ဟာလက်ခံလက်မခံတဲ့ဟာဒီလိုသူ့ဝဆခုံပဲပြည့်စုံပါမယ်အဲ့လိုမဟုတ်ဘဲနဲ့ပြောဆိုဆုံးမတဲ့အခါပြန်ပြီးတော့ရန်တွေ့လို့ရှိရင်နှစ်ဦးနှစ်ဝမေတ္တာတုံးသွားနိုင်မှာပေါ့မေတ္တာတွေခန်းချောက်ပါမယ်ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားကအမှန်တမ်းထောင်းရှိတယ်အဲ့တော့မေတ္တာတုံးဒီမေတ္တာတုံးကဒါတွေသင်ထားတာကိုလူတွေကမေ့နေကြဒီအချိန်နေဒီမတိဆောက်ဘဲနဲ့ဘယ်လိုလုပ်ပြီးတော့မေတ္တာပွားမှာလဲပွားဖို့ခိုင်းရင်းနဲ့ပေါ့ဒါပြေကြီးမာတာအချိန်ချင်းမြန်မာလူမျိုးတွေဆိုလို့ရှိရင်ဒီသောတာပန်သာသဘုန်းကြီးတွေနဲ့ဒါပဲရွတ်ကြတယ်နော်အချိန်ချင်းပြေးဆိုတာနားခဲ့ကြဘူးသို့တော့အော်ဘုန်းကြီးတွေပြေးရွတ်တာဆိုတဲ့အချက်လောက်ပဲဒီကကိုဘာလို့ရမလဲဆိုတာမသိတာမသိအဲ့ဒါကြောင့်မို့လို့ခေမဏမအဓိပ္ပာယ်ရှိတဲ့အလုပ်ကိုလုပ်အောင်မလုပ်လို့မရဘူးတဲ့နောက်သူဝေသောသတ္တဘုဒ္ဓဘုဒ္ဓဆိုတာဟိုလူညာတိမ်ဝဲမှုကိုပြောတာလူညာသိမ်မွေ့ရဲ့ဆိုတဲ့နေရာမှာသိမ်မွေ့တာကိုဆုံးလို့လေလူကြောလူညံ့ဆိုတဲ့အဓိပ္ပာယ်မျိုးဆိုတာမဟုတ်ဘူးဘုဒ္ဓဆိုတာလူညံ့ရမယ်သိမ်မွေ့ရမယ်စကားပြောတာပဲဖြစ်စီပြောဆိုဆက်ဆံတဲ့ခံမာဖြစ်စီသိမ်မွေ့တဲ့လူညံ့နဲ့ယဉ်ကျေးတယ်ပေါ့ခုခေတ်လို့ဆိုလို့ရှိရင်ပို့လိုက်ပေါ့နော်ပို့လိုက်ချစ်ဖို့လိုတယ်ပေါ့အဲပို့လိုက်ဆိုရင်လူမုန်းတယ်ဒီကိုယ်တိုင်လည်းကြမ်းတမ်းတဲ့လူမယဉ်ကျေးဘူးမလိမ္မာဘူးဆိုရင်တောင်းကြံနဲ့မုန်းတယ်တော်လည်းမုန်းတယ်ရုံးမမေတ္တာနှလုံးသားတည်ဆောက်လို့ရမှာပေါ့ဒါကြောင့်ဒါလည်းအရေးကြီးတဲ့အချက်ဖြစ်တယ်လူညံ့သိမ်မွေးရမယ်အနတ္တိမာနိမမောက်မလွန်ရဘူးကဲ့လွန်ကဲတဲ့မာမာနမရှိရဘူးဒီနေရာမှာမာနမရှိရဘူးလို့ခင်ဗျားကမဟောပဲနဲ့အလွန်မောက်မာတဲ့မာနမရှိရဘူးလို့ဆိုနေတဲ့နေရာမှာအဓိပ္ပာယ်ရှိတယ်ပေါ့မာနဆိုတာထားတဲ့မာနမထားတဲ့မာနနှစ်ခုရှိတယ်ထားတဲ့မာနမာနဆိုတာကတော့အကုသိုလ်ကြီးပဲအကုန်လုံးကိုယ့်ရည်ချင်းနဲ့ပတ်သက်ပြီးတော့အတွေးအထင်တွေကိုမာနလို့ခေါ်တယ်အဲထားတဲ့မာနဆိုတာဘယ်လိုဟာလို့လဲဒီပညာရေးနဲ့ပတ်သက်ပြီးတူတောင်တက်သေးတာပဲငါလက်တက်အောင်လုပ်တယ်ဒီမာနမျိုးထားတယ်စီးပွားရေးနဲ့ပတ်သက်ရင်တူတောင်အောင်လေးတာပဲငါလက်အောင်လုပ်ကမ္ဘာထဲဘာဝနာနဲ့ပတ်သက်ပြီးတူတောင်မှပဲဒီလိုပေါ့ပေါ့ရောဖြစ်သေးတယ်ငါလက်ဘာလို့ပေါ့ပေါ့ရောမဖြစ်ရမှာအော်ယန္တာပုဂ္ဂိုလ်တွေသူတို့တောင်ယန္တာဖြစ်သေးတာငါလည်းဖြစ်ရမယ်ဆိုရင်မာနာမျိုးเนาะအဲ့ဒီမာနာမျိုးကတော့ထားတဲ့မာနာမျိုးကောရဗမြတ်စွာဘုရားရဲ့အလောင်းသူမိတာရဲ့တိတ်တော်မာနာထားလို့ဘုရားဖြစ်တာမာနာမရှိရင်ဘုရားဖြစ်နိုင်ဘူးဘာကြောင့်ဒီစကားပြောရအောင်ဆိုလို့ရှိရင်ဒီပင်ကရာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာ 对也变得以前很浓烈的三百年的阳台也对得无聊起来而且以前嘛这边跟他们也说不要也特别看比较这些阿中没什么阳台起来台湾都满大了不如满大了给你一个那对你那不一定那他们的地马路上一旦你是在努力要干的哦第二天呢过第二天地有呢真的蛮不好哭但是有点把我那段大家的等那呢那个人培养这边的那段里有公开证明的这样慢点要那个人看我们那去年后来的这样有拿比了原来这段的是没有过路有多少人不能够但慢点的时候那你慢点要培养这段如果稍微讲啊你们培养老你培养这段是吧跟路大家要这段就是说的အဲ့တော့ကြုံနာတော့ပါတော့ပါမှာပေါ့ဒီနေရာမှာတော့ဒါဒီတရားတရားပုံပုံမှာမရှိပဲဒီချိန်မှာဒီပင်ကရာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာသူလုံးငါနဲ့ဘုရားဖြစ်အောင်လုပ်မယ်ဆိုတဲ့မှာဒါပဲအဲ့ဒီမန္တကြောင့်ဘုရားဖြစ်တာသို့တော်သိမ့်ပေါင်းပါတဲ့မန္တဆိုတာဘယ်လိုပါလို့လဲသူကြီးတွေကိုယုံကြည်မပေးနိုင်ဘူးနော်ငါအသာဆုံးပဲငါ့ရဲ့တတ်တယ်လူမရှိဘူးဆိုတဲ့ပေါင်းပါတဲ့ပညာနဲ့ဖြစ်စေစီးပွားနဲ့ဖြစ်စေအလှနဲ့ဖြစ်စေကုန်တဲ့နေဖြစ်စီအဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးမမောက်ပါရဘူးတဲ့မောက်မှလို့ရှိရင်ပဝင်းကျင်ကသူ့ကိုမုန်းနေပေါ့မုန်းတော့မေတ္တာတိဆောက်ခြင်းကမတတ်နိုင်ဘူးတဲ့ဒီတကြောင်အနတ္တိမှာဆိုတန်တုတ်တကောတဲ့နောက်တစ်ခုကတန်တုတ်တကဆိုတာတန်ဆိုတာရှိတာလေးနဲ့တုတ်တကဂျင်းတတ်မှုရှိတာလေးနဲ့ဂျင်းတတ်တယ်ဆိုတာတချို့အတိပ္ပယ်အကောင်လွဲတယ်เออล่ะก็ตะทองย่ายด่านี้เนี่ยเว้ยจินตนาได้เลยเดี๋ยวเล็บเลยก๊อกไอ้หลุเล็บเลยสนุดาไม่เอาคุณศีลธรรมจําเอาหูหลุပြောน่ะตันโนตกะสุดาเนาะ First TTS หลุชั่วศีลธรรมจําเนี่ยดิอโชจ่ายมะล่ะหลุอโชแช่ไปยังไม่เข้าใจอัจฉินจ่ายมะล่ะอัจฉินจี้ม้าได้ขอเราก็ประมาณนี้นะเนาะကိုရှိတာလေးနဲ့လည်းမကျင့်တတ်ဘူးကိုရှိတာလေးနဲ့မကျင့်တတ်တော့သူများဟာလိုချင်လာတယ်အဲ့ဒါလည်းအန္တရာယ်ကြီးတစ်ခုပဲအဲ့တော့ကိုရှိတာနဲ့ကျင့်နိုင်ရမယ်ကိုဟာလေးနဲ့ကျင့်နိုင်ရမယ်ကိုဟာနဲ့မကျင့်တတ်ဘူးသူများဟာသွားပြီးတစ်ခုလုံးမြင်ပြတ်တာပေါ့အဲ့ဒါကြောင့်တတ်တော့ကကိုဘွားလေးကို satisfy ဖြစ်ဖို့လို contentment ပေါ့ဒါလည်းအဲ့ဒါရှိဖို့လိုအပ်တယ်ဆိုတော့ contentment နဲ့ပတ်သက်ပြီးတော့အဓိပ္ပာယ်အကောင်မလွဲစေရဘူးတို့တဲ့အောင်မလုပ်ရဘူးလို့ဆိုလိုတာမဟုတ်ဘူးတို့တဲ့အောင်လုပ်တာလည်းတခြား fastidious ဇီးကားကြောင်းနဲ့ဆိုတာလည်းတခြားဇီးကားကြောင်းလို့ရှိရင်ကြည့်လေခြင်းချက်ကျွေးတဲ့လူကလည်းမေတ္တာမရှိဘူးဒီနှင်းချက်ထားပြန်မကြိုက်ဘူးဘွေနှင်းချက်ထားပြန်မကြိုက်ဘူးဆိုရင်ဒီဘုံကြောင့်လည်းအညာဖြစ်တော့မှာပေါ့ဘယ်လိုလုပ်ပြီးတော့အဲ့ဒါမေတ္တာဝါမနာထားလို့ရတော့မရဘူးဒါကြောင့်မလို့ရှိတာလေးနဲ့ကျင့်နိုင်ရမယ်လို့ဒီလိုဆိုလို့ရနော်တန်တုတ်တက်ကရှိတာနဲ့ကျင့်တဲ့သို့မဟုတ်ကိုယ်ဟာနဲ့ကျင့်တဲ့အဲ့ဒီရည်ချင်းဟာလည်းအမှန်တမ်းအရေးကြီးပါတယ်တူတွေမှာသူကရသာမွေးမြူနယ်ရမယ်ခုနတန်တုတ်တက်ကရှိမွေးမြူနယ်ဒီလိုကမျိုးဖြစ်ဖြစ်နော်ကိုယ်ကိုယ်ကိုလည်းမွေးမြူရွယ်ရမယ်သူတစ်ပါးကကိုယ့်ကိုကိုကြီးစားချောင်းတဲ့အခါမှာလည်းပဲကျင့်တဲ့နဲ့တက်မှုရှိရမယ်ကိုကိုကိုမွေးမြူလွယ်ရဲဆိုတာဘာနဲ့ဆိုင်ရဆိုင်အခြေနဲ့တယ်ရှိတာလေးနဲ့သူကအခြေနဲ့တယ်အဲ့ဒါကိုကိုကိုမွေးမြူလွယ်တယ်လို့ခေါ်တယ်တချို့ကြအမွေးမြူခက်တယ်ကိုကကိုကိုကိုတယောက်နဲ့ညာဖြစ်နေတဲ့သူကရှိနေတယ်မခြေနိုင်ဘူးလေစိတ်တိုင်းဘယ်တော့မှမကြဘူးတွေ့ဘူးကြပါလိမ့်မယ်ဒီခါတည်းကိုကကိုစိတ်တိုင်းမကြတဲ့သူကြီးအများကြီးရှိတယ်ဟုတ်ကိုကကိုလည်းစိတ်တိုင်းမကြဘူးသူများလုံးထံလည်းစိတ်တိုင်းမကြဘူးဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့မှမေတ္တာဘာဝနာတော့ဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်သူခရမွေးမြူလဲတဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့နဲ့ဖြစ်ရမယ်လို့မြတ်စွာဘုရားဟောတယ်။အပ္ပကိစ္စတရားဘာဝနာပွားရမယ်ဆိုလို့ရှိရင်အပိုကိစ္စတွေသိမလုံးနဲ့ကိစ္စလဲပါရမယ်လို့ပြောတာ။မေတ္တာဘာဝနာပွားဖို့အချိန်များများပေးနိုင်ဖို့အတွက်ဘလို့ကိစ္စဓာတုလောကမှာဟိုလောကမဲ့ကိစ္စတွေကတော့အများကြီးရှိကြတာပေါ့။သို့တော့အဲ့ဒီနေရာတွေအချိန်ယူရမယ်လို့ပြောဆိုလို့အပ္ပိစ္စတချို့ကအပိုလုပ်ငန်းတွေအများကြီးလုပ်ကြတယ်နိပိုလုပ်ငန်းတွေပိုလုပ်ငန်းမလုပ်ဘဲနဲ့မလုပ်မဖြစ်တဲ့အလုံးလောက်လုပ်ပြီးတော့ခြံတဲ့အချိန်မှာမေတ္တာဘာဝနာပွားဖို့အချိန်များများပေးဖို့လိုအပ်တယ်ဒါပြောတာနော်လောကမဲ့ကိစ္စကိုရပ်ခိုင်းတာမဟုတ်ဘူးဗျာအပ္ပိစ္စ နောက်တစ်ခုကသံဃုကဝတိသံဃုကဝတိဆိုတာပေါ်ပေါ်ပါပါအသက်မွေးတယ်လို့ဆိုတဲ့အဓိပ္ပာယ်ဆိုတော့ simple life အနေထိုင်ရိုးရိုးလေးနဲ့နေတာထိုင်တာ simple life ကိုနေတာကိုကြီးကန်းကြီးနဲ့နေတဲ့ပုံကိုကြတော့သူကအလုပ်ကိစ္စတွေပိုများလာမှာပေါ့ဒီကနေတာလဲကိန်းကြီးခန်းကြီးနဲ့နေတတ်တယ်စားတဲ့ခါမှလဲကိန်းကြီးခန်းကြီးနဲ့အပူတွေစားချက်တယ်ပေါ့နော်အဲ့ဒါမျိုးမဟုတ်ဘဲနဲ့ simple life မှာနေနိုင်အောင်ကြိုးစားတယ်တချို့ကျပတ်စံချမ်းသာနေတဲ့ simple life မှာနေတော့တာရှိတယ်ပေါ့ဒါကတော့အဲ့ဒါလို့ဖြေရမယ်သံတုတ္တောသသူဗရောသအပတိသောသအလဟုကဟုတ်နောက်တစ်ခုပြည့်စုံရမယ်အချက်ကတန်တိန်တရိယအင်္ဂရိညင်သက်ရအင်္ဂရိညင်သက်ဆိုတာတောင်ကြီးမြောင်ကြီးမကြည့်ရဘူးလို့ဒီလိုဆိုလိုတာမဟုတ်ဘူးအင်္ဂရိဆိုတဲ့နေရာမှာလူတွေနားလည်နေတဲ့အင်္ဂရိကဟောဒီလူကဟိုနေရာထိုင်ကညင်သက်တာလေးနဲ့အင်္ဂရိညင်သက်တယ်လို့ထင်တာအဲ့လိုပြောတာမဟုတ်ဘူးအင်္ဂရိဆိုတာဘာတွေတုံးလို့မေးလိုက်လို့ရှင်မျက်စိနားနာလျှာကိုယ်စိတ်လူတွေရဲ့တဏ္ဍမှာမျက်စိနဲ့ပတ်သက်ပြီးတော့ငြိမ်သက်တယ်ဆိုတာဘာလို့မျက်စိကကြည့်ပြီးတော့လောဘဖြစ်ရင်ဒေါသဖြစ်ရင်ဒါမငြိမ်သက်ဘူးခေါ်အိန္ဒြေမငြိမ်သက်ဘူးကိုကြည့်ဒီကြည့်ကြည့်လို့ပြောတာမဟုတ်ဘူးနော်မျက်စိကမြင်တဲ့အခါမှာလောဘဖြစ်တယ်ဒေါသဖြစ်တယ်အိန္ဒြေမငြိမ်သက်ဘူးနားကနားထောင်ပြီးတော့လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်အိန္ဒြေမငြိမ်သက်ဘူးနှာခေါင်းကအနတ်နော်နှာရကအရသာအဲ့ဒါတွေကြည့်ပြီးလောဘတွေဒေါသတွေဖြစ်မဲ့ဆိုလို့ရှိရင်အင်္ဂရိညင်သက်ဖို့မရှိဘူးလို့ပြောတာ။စိတ်နှလုံးကအေးချမ်းမှုဆိုတာလောဘမဖြစ်ဒေါသမဖြစ်မြင်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်ကြားပြီးစိတ်ဆိုးတယ်လိုချင်တယ်နော်နှာခေါင်းကအနံ့ရပြီးစိတ်ဆိုးတယ်လိုချင်တယ်နေရာကထိပ်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်နောက်ခန္ဓာကိုယ်ကထိပ်တွေ့ပြီးစိတ်ဆိုးတယ်စိတ်ကူးစိတ်တမ်းမှာဒေါသဖြစ်တယ်လောဘဖြစ်တယ်ဆိုရင်သာတန်တေကရိယာအိန္ဒြေငြိမ်သက်မှုမရှိဘူးလို့ပြောတာ။ထိုက်တဲ့တော့အိန္ဒြေငြိမ်သက်မှုရှိအောင်ကြိုးစားရမယ်လို့ပြောတာ။နော်။အိန္ဒြေကိုဆောင်ထိန်တယ်ဆိုတာလည်းအဲ့ဒါကိုပြောတာ။အဲ့ဒါရသော်ပြာဟောလို့ရင်အိန္ဒြေဆောင်ထိန်မှုဆိုတာဒီအချက်ကိုပြောတာ။လောဘမဖြစ်အောင်လောဘမဖြစ်အောင်။တတ်နိုင်တဲ့ဓာတ်တွေကိုထိန်းချုပ်ဖို့လိုအပ်တယ်လို့ပြောတာ။နိဗ္ဗာန်ဆိုတာအသိပညာရင့်ကျက်လာအောင်ကြိုးစားရမယ်။ဓမ္မနဲ့ပတ်သက်ပြီးအသိပညာရင့်ကျက်လာအောင်ကြိုးစားပေးဖို့လိုတယ်။ဒါဖြင့်ပညာဆိုတာဘယ်လိုနည်းနဲ့ရနိုင်လို့ဆိုတော့တရားနာခြင်းဖြင့်လည်းပညာရတယ်။တရားဓမ္မကိုစဉ်းကျင်စဉ်းစားခြင်းဖြင့်လည်းပညာရတယ်။လက်တွေ့ကျင့်သုံးနေလာခြင်းဘာဝနာအဖြစ်နဲ့ပညာရတယ်။အဲ့ဒီပညာတွေကိုပဲသုတ္တမယပညာတရားနာတယ်စာအုပ်တွေဖတ်တယ်အဲ့ဒီအနေပညာရတယ်။စင်္ကြမယပညာတရားနဲ့ပတ်သက်ပြီးကြံစည်တွေးတောမှုရှိတယ်။ရသော်ဖြင့်စိတ်ဓာတ်မယပညာဆိုတာသူတော်ဆီကဘာမှမကြားဘူးပဲနဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားတရားဓမ္မနဲ့ပတ်သက်လာလို့ရှိရင်တရားတော်မိတာဒီစိတ်ဓာတ်မယပညာဆိုတာရှိတယ်။လောကီဘက်ကတော့ရှိကောင်းရှိနိုင်တယ်ပေါ့လို့လဲ။နောက်ဘာဝနာမယပညာဆိုတာဒီလိုကြားနာပြီးတဲ့အခါမှာလက်တွေ့ရှင်းသုံးရမယ့်ကိစ္စကိုလက်တွေ့ရှင်းသုံးပေးတာဒါဘာဝနာမယလို့ခေါ်တယ်။အဲ့လိုပညာဟာအဆင့်ဆင့်ကြိုးစားအထုံးမှဒီနိဗ္ဗာန်ကဆိုရင်ရင့်ကျက်တဲ့ပညာမျိုးရနိုင်တယ်။ဟောမေတ္တာတုံးမှာမြတ်စွာဘုရားကမေတ္တာမပွားခင်ဒါတွေလိုအပ်တယ်။ဒီပုဂ္ဂိုလ်ဒီလိုအရေးချင်းတွေကိုယ်တဏ္ဍမှာဖြစ်အောင်လုပ်ပါတဲ့။အဲ့ဒါလေးလုံးမှပို့ပြီးတော့ကိုယ်လုံးတဲ့လုပ်ငန်းတစ်ခုကအောင်မြင်နိုင်တယ်ဆိုဟုတ်တာပေါ့နော်။လောကီအလုပ်ပဲကြည့်ကြည့်လေအရေးချင်းအရေးရှာတာပဲ။အရေးချင်းရင်တင်ရတာပဲတင်ပြီးတော့မှအလုပ်တစ်ခုလုပ်တာမတင်မဲနဲ့သွားလုပ်လို့ရှိရင်ဘာမှအောင်ပြန်မှာမဟုတ်ဘူးနောက်တစ်ခုကပါတော့ဆိုရင်မလုပ်ရမယ့်ခါလေးတွေပြောတရားထုတ်မယ်ဆိုလူတွေကတောက်တူမယ့်ရလေးတွေတစ်ခါတလေအပြစ်မကင်းတာလေးတွေရှိတယ်နတ်ဆခုတ်တ်မာစရိကိဉ္စီရှင်နဝေညူပရိဥပဝတိယောသူများတွေကအပြစ်တင်ပြီးတော့မင်းငော့เสียမကောင်းတဲ့အမှုရာလေးတွေဖြစ်ပြောเสียလေးတွေမလုပ်ပါနဲ့ဒီအသေးခွဲလေးကစားပြီးမလုပ်ပါနဲ့မဖြစ်ပါစေနဲ့လို့ပြောပြဘာဖြစ်လို့လဲဆိုတော့သူများပြစ်တင်เสียလေးတွေရှောက်လုပ်မယ်အမှုမဲ့အမှတ်မဲ့နေမယ်ဆိုလို့ရှိရင်ဘေးကကိုယ်ပေါ်မှာဘယ်လိုလုပ်မေတ္တာရအောင်ကိုယ်ကိုယ်တိုင်လည်းသူများပေါ်မှာမေတ္တာရအောင်မှာမဟုတ်ဘူးမေတ္တာဆိုတာသူ့မေတ္တာကိုယ်မေတ္တာပြန်ပန်းဆိုတာရှိတယ် ဒါကြောင့်ဓာလေးကိုလည်းမြတ်စွာဘုရားချဲ့ပြီးတတိပေးတာမဆာခုတ်တာမဆေပညာရှိပြည်မကောင်းတွေကနေဆွဆွဲဝယ်ရဖြစ်တဲ့မာရွင်းတဲ့လောကကလေးတွေကရှောင်ပါတဲ့မလုပ်ပါနဲ့ဒီတိုင်းတာကြည့်အောင်မေတ္တာတို့ကတိုင်းလာရမဲ့အရေးချင်းတွေမြတ်စွာဘုရားရှိလို့ထုတ်ခေါ်ပြီးတော့ဟောတာနော်ယတိထဲမှာရောက်မယ်ဆိုတာတခုမှမပါဘူးနော်ဒါလေးကိုရင်ကိုယ်တဏ္ဍမှာဖြစ်အောင်ကြိုးစားကျိုးစားပြီးတော့မေတ္တာပုံပုံလေးတွေကိုသင်မယ်များစွာဗျာမေတ္တာပုံပုံစပြီးတော့သင်တဲ့အခါကျတော့သူကနတ်ဆာခုတ်တမာစရိကိစီရေလဝင်ယူပရိဥပဝတိယဒီရင်မဲ့ရှေ့ပိုင်းကတိုင်းနာမဲ့ချက်တွေပြီးရောဒုက္ခိနောဝခေမီနောဟောတုတဝတ္တတဘဝန္တုဒုက္ခိတတာကိုယ်စိတ်ထဲကမေတ္တာပို့မယ်ဆိုရင်အဲ့ဒီစကလုံးလေးအဲ့ဒီအတိတ်ပဲမျိုးကိုအသုံးပြုပြီးတော့ပွားပါလို့ပြောတာနော်တပ္ပတ္တဘဝတုတပ္ပတ္တဆိုရင်တ ত্ত্ব ဝါတွေမှာချင်းချက်မရှိဘူးတ ত্ত্ব ဝါတွေတချို့ကတ ত্ত্ব ဝါတွေမှာချင်းချက်လေးထားရတယ်ကိုယ်နဲ့မတည့်တဲ့လူမပါဘူးမေတ္တာပို့ရတဲ့အဲ့ဒါမျိုးမဟုတ်စေရဘူးတပ္ပတ္တတ ত্ত্ব ဝါမှန်ကြရတယ်ဒုက္ခိနောကိုချမ်းသာမှုစိတ်ချမ်းသာမှုတွေနဲ့ပြည့်စုံရပါစေကိုကြိုက်တဲ့စကားလုံးလေးအသုံးပြုပြီးတော့တတ္တဝါမှန်သမျှချမ်းသာကြပါစေခေမီနောတတ္တဝါမှန်သမျှဘေးကင်းကြပါစေတစ်ခုတစ်ခုပဲဖြစ်ဖြစ်နှစ်ခုပဲဖြစ်ဖြစ်ကိုကြိုက်တဲ့စကားလုံးလေးတစ်ခုကိုအသုံးပြုတော့ဒုက္ခိတ္တတာစိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေလို့ဟောမေတ္တာပို့ဖို့သုံးမျိုးဒီနေရာမှာမြတ်စွာဘုရားပြတာဒုက္ခိနောခေမီနောဒုက္ခိတ္တတာတတ္တဝါအားလုံးဟာချမ်းသာပါစေ၊ခေမီတော်ဘေးရန်ကင်းကြပါစေ၊ဒုက္ခိတ္တတာဘဝတို့စိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေ။အဲ့ဒီစိတ်ဓာတ်ကလေးအမြဲမပြတ်ဖြစ်နေအောင်လုပ်နေတာကိုဘာဝနာလို့ပြောတာ။အခါတည်းဖြစ်ရုံမဟုတ်ဘူး။ပထမတဆက်ကဖြစ်တယ်၊နောက်ထပ်ဒုတိယတဆက်က၊နောက်ထပ်တတိယတဆက်က၊စက္ကန့်ပေါင်းများသွားတာဒါဘာဝနာလို့ခေါ်တာ။ဒီစိတ်ကလေးကြီးပဲထပ်တလဲလဲကိုယ်တိုင်မှာဖြစ်နေအောင်ကြိုးစားပါမေတ္တာပို့စေရန်တတ္တဝါအာယုန်နဲ့စိတ်ကလေးကိုလေ့ကျင့်ပြီးတော့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေလုံးဝဘေးကင်းကြပါစေဘေးကင်းကြပါစေအာလုံးတတ္တဝါတွေကိုအာယုန်ပြုပြီးတော့နောက်ဆုံးမှာတဖြည်းဖြည်းတိုးချက်သွားလို့လည်းရတယ်ကိုယ်နဲ့ကိုယ်ပါဝင်ခြင်းကိုအရင်ပို့မယ်နောက်ပြီးရင်ပြန်တဲ့မြင်ရတဲ့တတ္တဝါတွေရောမြင်ရတဲ့တတ္တဝါတွေရောအကုန်လုံးတတ္တဝါမှန်မြဒီလိုဆိုလိုလည်းပေါ့တဖြည်းဖြည်းတိုးချက်ပြီးတော့ပို့သွားဒီနေရာမှာမေတ္တာပို့ဖို့လေးမျက်စောင်များစပြီးတော့ဟောပြီးတဲ့အခါကျတော့တိုးချဲ့ပုံကိုပြရေကေစီပါဏဘူတ္တိတတဝါထာဝရဝဏဝတိတာဒီကဝါယေဝမဟန္တာမျက်စိမာရတကလုကထူပါတဲ့ဒါအတ္တဝအမျိုးအစားတွေလိုက်မေတ္တာပို့ဖို့လေးကိုပြောတာခုနကတပ္ပတ္တတတဝမှန်သမီးအားလုံးကိုချုံးပုံပြီးကမ္ဘာလောကမှာရှိကြတဲ့လူတွေတည်းမကဘူးလူကြီးတမောင်း6000ရှိတယ်6000ညောရှိတယ်အဲ့ဒါတွေကိုလည်းအောင်ပြုတယ်တိရိစ္ဆာန်တွေတမောင်းများစွာရှိတယ်ဒါတွေကိုလည်းအောင်ပြုတယ်လက်ရှိတတ္တဝါမှန်သမျှအကုန်လုံးကုန်းပေါ်မှာရှိတာဖြစ်စေရေထဲမှာရှိတာဖြစ်စေကောင်းငယ်မှာရှိတာဖြစ်စေလက်ရှိတတ္တဝါမှန်သမျှချမ်းသာကြပါစေလို့ပေါ့ခဏအခုကကြတော့ရေကေစီပန္နကုတ္တတိလောကကြီးမှာရှိတဲ့တတ္တဝါတွေတဲ့ရေကေစီပန္နကုတ္တတိအဲ့ဒီလောကကြီးမှာရှိတဲ့တတ္တဝါတွေကိုနှစ်ပိုင်းခွဲလိုက်တယ်သုံးပိုင်းခွဲလိုက်တယ်အမျိုးအစားလိုက်မေတ္တာပို့ဖို့ပြောတာတတ္တဝါထာဝရဝဏဝတိတတ္တဆိုတာကြောက်တလန့်တတ်တဲ့တတ္တဝါတွေဒါတွေကပုရုဇဉ်တို့သိက္ခာပုဂ္ဂိုလ်တို့ဒေါသမကင်းသေးတဲ့တတ္တဝါတွေကိုတတ္တလို့ခေါ်တယ်ထိတ်လန့်တတ်တယ်ကြောက်တတ်တယ်ထာဝရကတော့ထိတ်လန့်ကြောက်ရွံ့မှုမရှိဘူးယဟန္တာပုဂ္ဂိုလ်ဘဝမှာခိုင်မြဲသွားတဲ့ပုဂ္ဂိုလ်တွေတတနဲ့ထာဝရဒီလိုခွဲတယ်။ဩကြောက်ရွံ့တဲ့တ attva တွေကပုံများပါတယ်လောကကြီးမှာ။အေးထိတ်လန့်ကြောက်ရွံ့တဲ့တ attva တွေလည်းချမ်းသာကြပါစေ။ထိတ်လန့်ကြောက်ရွံ့မှုကင်းသွားတဲ့ယဟန္တာပုဂ္ဂိုလ်တွေထာဝရတ attva တွေလည်းချမ်းသာကြပါစေ။ဟောဒီလိုပြောတာနော်။လူပြည်မှာယဟန္တာမရှိပေမဲ့နတ်ပြည်ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။အဲ့တော့အဲ့ဒါလေးအာရုံပြုပြီးတော့မေတ္တာပွားတယ်ဒီနေရာမှာ interpretation တစ်မျိုးရှိသေးတယ်အဲ့ဒါမှမှန်ကန်တဲ့ interpretation ဒ ီစကားလုံးကိုဘုရားဘာသာဟာတုံးတာမဟုတ်ဘူးဘုရားနဲ့ခစ်ပြန်တခြားဘာသာစကားတွေမှာလည်းတုံးတယ်သူတို့ကျတော့တသဆိုတာတက်ရှိတတ်တော်တွေကိုပြောတယ်ထာဝရကျတော့တမဲ့တွေကိုပြောဘုန်းကြီးတို့ဒီလိုမှသွားပြီးတော့မာစတာရန်သွားလို့တော့အဲ့ဒီလိုဆရာကြီးတယောက်ကမေတ္တာတုံးနဲ့ပတ်သက်ပြီးတော့လက်ချပေးတဲ့အချိန်မှာသူကတသဆိုတာသက်ရှိတ ত্ত্ব အရေကိုမေတ္တာပွား။ထာဝရကြတော့တောတွေတောင်တွေတစ်ပင်တွေကိုမေတ္တာပွားမှာလို့ဒီ။သက်မဲ့တ ত্ত্ব ကဘလို့လို့ကမေတ္တာပို့။တစ်ပင်တွေဘလို့လို့မေတ္တာပို့။နော်။အဲ့ဒီအသေးပဲကမှားရဲ့နဲ့အသေးပဲ။အဲ့ဒီအသေးပဲကတခြားဘာသာဝါဒမှာဥပမာဂျိုင်းနစ်ဆင်လို့ခေါ်တယ်။ဒီကနေ့ထီအောင်အိန္ဒိယမှာရှိတယ်။ဂျိန်းဝါဒဆိုတာ။အဲ့ဒီဂျိန်းဝါဒတွေကတစ်ပင်တွေရောမြေရောတောတောင်တွေကအကုန်လုံးသက်ရှိတယ်လို့သူကယူဆတယ်။မိမာလည်းအသက်ရှိတယ်ရေမာလည်းအသက်ရှိတယ်နော်မိကိုမိဖို့လိုက်လို့မိကခြင်းနေပါလေလျှောက်လောင်လို့ရှိရင်အဲ့ဒါအသက်ရှိတတ်တော့ကမိကနေပြီးတော့ဖြည့်စည်တယ်မိကိုညှင်းလို့ရှိရင်မိကိုတရရောင်းလို့ဗန္ဓာတိပါဒကံပြည့်စည်တယ်ဟောရေကိုမတော့အောင်တောင်းလို့ရှိရင်အဲ့ဒါပြည့်စည်တယ်သူကရေစိမ့်ကိုတောင်းလို့ရှိရင်ပြည့်စည်တယ်လို့ယူဆတယ်ညုံမုံလေးတွေတောင်းမှဇီဝရှိတယ်အသက်ရှိတယ်လို့ယူဆတယ်အဲ့ဒီဘာသာစကားတွေကအဲ့ဒီဘာသာအရာ interpretation လုပ်တာအဲ့ဒါဘုရားဘာသာနဲ့မစင်လျော်တဲ့ interpretation ခေါ်တယ်ဘုရားဘာသာနဲ့စင်လျော်တဲ့ interpretation ကတသကထိန်းလန်းကြောင်းလုပ်တတ်တယ်ကိရိတာအတော်မကင်းသေးတဲ့ပုဂ္ဂိုလ်ကြီးသာဝရဆိုတာကိရိတာအတော်ကင်းပြီးတော့ပြင်းငိမ့်သွားတဲ့ပုဂ္ဂိုလ်ကြီးဒီလိုဆိုလို့လည်းပေါ့ interpretation ကမတူဘူးလို့ပြောမှာနောက်တစ်ခုကတနဝါထာဝရဝတ္တဝအေကဒီကဝါယီဝမဟန္တာမစ္စိမာရတေတတ္တဝါတွေကိုသုံးမျိုးခွဲလိုက်တယ်ဒီကဆိုတာရှေလျားတဲ့တတ္တဝါနော်မစ္စိမာအလတ္တန်သာတတ္တဝါအနုကသိငယ်တဲ့တူတဲ့ရတ္တတူတဲ့တတ္တဝါအမယားနဲ့ပတ်သက်ပြီးတော့ရှေတဲ့အကောင်ပဲဖြစ်စေတူတဲ့အကောင်ပဲဖြစ်စေမရှိမတူအကောင်ပဲဖြစ်စေပေါ့တတ္တဝါတွေရှင်လျားတယ်ဆိုတော့မွေတော့ဝါတော့ကျတော့အရာရှိနေပေါ့နော်အဲ့ဒါလို့တတ္တဝါတွေကိုသုံးမျိုးခွဲလိုက်တာလူရဲ့လည်းရရှိတဲ့လူတွေပါမှာပေါ့ဒီလိုနော်ရရှိတဲ့လူရောအရပ်ပူတဲ့လူရောအလယ်နဲ့သမားရောမွေကျတော့အလျားရှိတာပေါ့ဒီလိုရှင်လျားတဲ့တတ္တဝါပဲဖြစ်စေပူတဲ့တတ္တဝါပဲဖြစ်စေအလယ်နဲ့ဖြစ်တဲ့တတ္တဝါပဲဖြစ်စေဆိုသုံးမျိုးခွဲပြီးတော့ချမ်းသာကြပါစေမေတ္တာပို့ပါအယုံပြုပြီးတော့မြင့်တာ။သတ္တကအနုကထုလား။ဟောတတ္တဝါတွေကတချို့တတ္တဝါလေးတွေကဘဝစိတ်တို့၊ကမြင်နေတို့ဆိုတာသေးလေးလေးပုံပုံလေးတွေ insight လေးအဲ့ဒီအကောင်လေးတွေကိုလည်းအသေးခွဲလေးတွေကိုလည်းဆင်းလို့အကောင်ကြီးတွေကြတော့အကြီးကြီးတွေအဲ့လိုခန္ဓာကိုယ်ကြီးတဲ့အကောင်လေးချမ်းသာကြပါစေ။ခန္ဓာကိုယ်သေးတဲ့အကောင်လေးချမ်းသာကြပါစေ။မသေးမကြီးအလတ်တန်းစားပုဂ္ဂိုလ်တွေချမ်းသာကြပါစေဆိုတတ္တဝါတွေကိုသုံးမျိုးခွဲပြီးမေတ္တာပို့ဖို့ပြောတာเนาะဒီကဝါယေဝမဟန္တာမစ္စိမာရတ္တကအနုကထုတာနောက်တစ်ခုရတာဒိဋ္ဌဝါယေဝအဋ္ဌာယေဝတုတွေဝတ္တန္တိအာဝိတုတွေမြင်ရတဲ့တတ္တဝါကိုမျက်စိနဲ့မြင်ရတဲ့တတ္တဝါတွေရှိတယ်လို့မမြင်ရတဲ့တတ္တဝါတွေအများကြီးရှိတယ်ပေါ့အဲ့ဒါကြောင့်လို့မာပြေပါတိပိဋကဆရာတော်ကြီးကဒီမေတ္တာပုံနဲ့ပတ်သက်ပြီးရေးထားတာလေးရှိပါတယ်။သူတွေလည်းရအောင်ရပါလို့မြင်အပ်မမြင်အပ်မရများဆိုတာတတ်တော်ချမ်းသာကိုစိတ်မြဲပါစေ။ကိုမြင်ရတဲ့တတ်တော်ပဲဖြစ်စေမမြင်ရတဲ့တတ်တော်ပဲဖြစ်စေညီတိတတ်တော်ပဲဖြစ်ဖြစ်ချမ်းသာတူပါရကြပါစေလို့မေတ္တာပွားပါ။ဒိဋ္ဌာဝါယေဝအဋ္ဌိတာယေဝတူတွေဝတ္တန္တိအဝိတူတွေဟောဒီမှာလည်းပဲအဝေးနေတဲ့တတ္တဝါဖြစ်စေကိုယ်အနည်းနာမှာရှိတဲ့တတ္တဝါဖြစ်စေနော်အဝေးနေအနည်းနေအဲ့ဒီနှစ်ထွေးများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲကြပါစေလို့မေတ္တာပို့ဖို့ပြောတာကိုယ်နဲ့ဒီနိမမဟုတ်ဘူးတဲ့ဘုဒ္ဓဝတ္တမဝေတိဝသဗ္ဗတ္တတာဘုံတုဒုက္ခိတ္တာဘုဒ္ဓဆိုတဲ့တတ္တဝါနဲ့သဗ္ဗဝေတိဆိုတဲ့တတ္တဝါနှစ်မျိုးခွဲထားဘုဒ္ဓဆိုတော့ grow up ခန္ဓာကိုယ်ပြည်ပြည်ပြင်းပြင်းအရွယ်အစားပြည်ပြည်ဝဝဖြစ်ထားပြီးတဲ့ grow up လို့ခေါ်ဆိုတော့ ဘုရားဆိုတာလူသားနဲ့ပြောမယ်ဆိုလို့ရှိရင်မိခင်ဝါကနေမွေးလာတဲ့ပုဂ္ဂိုလ်ကရုပ်အပ်အဲ့ဒါမှမဟုတ်ဘဲနဲ့ fetus အဆင့်ဆိုလို့ရှိရင်တော့ရုပ်အပ်တော့ဖြစ်သေးဘူးပေါ့နော်နောက်တစ်ခါဟိုစတင်နေလို့ရှိသေးတယ်အင်္ဂါချိန်လည်းမစုံသေးဘူးဆိုတဲ့အချိန်မှာတမ္ပဝေတီပေါ့ပြည့်ပြည့်စုံစုံဖြစ်လာပြီဆိုလို့ရှိရင်ဘုရားဒါကအဓိပ္ပာယ်တစ်ခုနောက်အဓိပ္ပာယ်တစ်ခုကတမ္ပဝေတီဆိုတာကဘဝတစ်ခုမှာသူကတရေတဲဖို့အခြေအနေဖြစ်နေတဲ့ပုဂ္ဂိုလ်ဘုရားဆိုတာတရေတဲပြီးတော့ဖြစ်လာတဲ့ပုဂ္ဂိုလ်ဥပမာပဲကျက်ဥတွေပါလေဆိုလို့ရှိရင်ကျက်အကောင်မပေါက်သေးဘူးဥထဲမှာရှိနေနေလို့ဆိုရင်တော့ဒါတမ္ပဝေတီပဲအဖြစ်ပေါ့ကျက်ကောင်လေးဖြစ်လာပြီဆိုရင်ဘုရားပေါ့နော်အဲ့ဒါလို့တတ္တဝါအလုံးကိုချုပ်ပြီးငုံပြီးအောင်ဘုရားနဲ့တမ္ပဝေတီတို့ဒီလိုနှမျိုးခွဲပြီးတော့ဟောထားတယ်နောက်တတိယအဖြစ်ဘုရားဆိုတာတင်တင်ရှာရှာဖြစ်ပြီးသားတမ္ပဝေတီဆိုတာဖြစ်ဖို့ရအတွက်ရှာကြမ်းနေတဲ့ပုဂ္ဂိုလ်တန်လျာထဲမှာနောက်ဖြစ်ကြအောင်မှာဘိဒဆိုတာဖြစ်ပြီးသားဆိုတော့ညာနာပုဂ္ဂိုလ်တွေကိုလည်းဘုရားလို့ပြောလို့ရတယ်တမ္ပဝေတီဆိုတာပုရုဇဉ်တ attva တွေကနောက်ဖြစ်အောင်မှာမို့ဘဝဟာဆုံးသက်နေဘူးလို့ဒီလိုအဓိပ္ပာယ်မျိုးနဲ့လည်းပဲယူပြီးတော့တ attva တွေချမ်းသာကြပါစေ။ဟောဒါတွေကအကုန်လုံးဒီတိုင်းပဲပို့ရမှာလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးလုပ်ဖို့မလိုဘူး။ကိုယ်ကြိုက်တဲ့စကားလုံးလေးတစ်ခုပဲသုံးပြီးတော့ဝါရမှာလေ။ဒီစာထဲမှာပါတာကဤအမျိုးမျိုးရက်စွာပြားဟောပြောတာပါ။ဟောပေးတာပါ။မေတ္တာဘာဝနာပွားတာတ attva တွေအာရုံပြုပြီးတော့ပွားဖို့ပဲ။ဒီတ attva ပဲဖြစ်ဖြစ်ပွားလို့ရတယ်လို့ပြော။နောက်ချမ်းသာကြပါစေဆိုတဲ့စကားလုံးအပြင်ပွားလို့ရတာလေနာပရောပရံနိကုတ်ဝေထာလောကလူတွေကတယောက်နဲ့တယောက်လိမ့်ညာနေကြတာတွေကရှိတယ်လေလိမ့်ညာလဲပြဲ့စားတဲ့လောကလူတွေမှာလေအနေနဲ့များဟာဘယ်သူမှညာသွားပြန်ဘယ်သူမှလိမ့်သွားတယ်ဆိုတာတွေဒါတွေရှိတာပေါ့နော်အဲ့ဒါကြောင့်မို့လို့အဲ့ဒီလိုဖြစ်လို့ရှိရင်ကြံတဲ့လူကစိတ်ဆင်းရဲမကြံရဘူးလားစိတ်ဆင်းရဲကြံရတယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့အခါမှာလည်းနာပရောပရံနိကုတ်ဝေဒာအေးတယောက်ကနေတယောက်ကိုမလိမ်ညပါစေနဲ့မတိစားကြပါစေနဲ့အချင်းချင်းဆက်ဆံတဲ့အခါမှာယူသားကြပါစေဆိုတဲ့အာလီလည်းမေတ္တာချက်ပုံကိုလွှတ်တယ်နော်မေတ္တာပုံကိုတစ်မျိုးပြောတယ်နာပရောပရံနိကုတ်ဝေဒာနာတိမင်းကြီးထကတ္တစီနာကံစီဘယ်သူကိုဘာအတွက်နဲ့မှအချင်းချင်းမသေးပါစေနဲ့လူရည်လေးတယောက်တယောက်အချင်းချင်းသေးတတ်တယ်ပညာဉာဏ်နှိမ့်ကြလို့ဖြစ်စေသို့မဟုတ်စီးပွားရေးနှိမ့်ကြလို့ဖြစ်စေအလုတ်ကိုင်နှိမ့်ကြလို့ဖြစ်စေအနှိမ့်ကြမှုကိုအကြောင်းပြုပြီးတယောက်တယောက်အထင်သေးမှုတွေဖြစ်တတ်တယ်။ဘာကိစ္စနဲ့မှဘယ်သူ့ကိုမှအထင်သေးမှုမဖြစ်ကြပါစေနဲ့။အထင်သေးမြင်သေးခြင်းဒီ look down လုပ်ရင်ခံရတဲ့လူကမေတ္တာဖြစ်တယ်။နော်ဘယ်လိုမှမေတ္တာမထားနိုင်ဘူး။ look down လုပ်တဲ့လူကလည်းမေတ္တာမရှိလို့ look down လုပ်တာပဲ။အဲ့ဒါကြောင့်မို့လို့နှုတ်နှုတ်ကမေတ္တာပြည့်စရာအကြောင်းဖြစ်ပြီးအတွက်ကြောင့်အဲ့ဒါမျိုးတွေမဖြစ်ပါစေနဲ့လူတွေရဲ့စိတ်ထဲမှာနော်တူတူအချင်းချင်းသေးတာမျိုးမဖြစ်ပါစေနဲ့ဘယ်အကြောင်းကြောင့်မှမဖြစ်ပါစေနဲ့ပညာရေးကြောင့်ဖြစ်စေစီးပွားရေးကြောင့်ဖြစ်စေညီတိကြောင့်ကိစ္စကြောင့်မှလူတွေကတူတူအချင်းချင်းသေးတာမျိုးမဖြစ်ပါစေနဲ့ဇာရောတဏပฏิကသိညာနိညာပညာကဒုက္ခမိစင်ရဇာရောတဏဆိုစောကားတာနော်ဇာရောတဏပฏิကသိညာဆိုမုန်းပြီးတာသောကားတာနဲ့ဘုံတိတာတွေအဲ့ဒါတွေနဲ့တဟုတူဒုက္ခဖြစ်အောင်မလုပ်ကြပါစေနဲ့နေညမညကဒုက္ခမေ့စေတာဘုသူရဲ့ဒုက္ခဖြစ်မှုကမှလောကလူတွေကလူတွေရောက်ဒုက္ခဖြစ်သွားတာကိုကြိုက်တဲ့လူကရှိသေးတာနော်ဒီလူဒုက္ခရောက်အောင်လုပ်လိုက်မယ်ဆိုတဲ့လူတွေကတချို့ကကိုယ်တိုင်ကိုစားပြီးအဲ့လိုလုပ်တဲ့လူကရှိသေးတယ်နော်လူတွေရောက်ဒုက္ခရောက်အောင်ချလိုက်မယ်ဆိုတဲ့စိတ်ဓာတ်မျိုးတွေရှိတယ်ပမတာမဟိုရုပ်ညက်တဲ့စိတ်ဓာတ်မျိုးတွေရှိတယ်အဲ့ဒီစိတ်ဓာတ်မျိုးတွေကိုဖယ်ရှားနိုင်အောင်ရသော်ပြန်ရတယ်။အေးဘုံဒီလိုပဲဖြစ်စေ၊ဘာကြောင့်ပဲဖြစ်စေတယောက်တယောက်ဒုက္ခချင်းအောင်မလုပ်ကြပါစေနဲ့။လူတယောက်ရဲ့ဆင်းရဲမှုကိုမလိုလားမိပါစေနဲ့။ဆောတတ္တဝါတွေပေါ်မှာဒီလိုမြတ်တန်ထားတာ။နော်ခုခေတ်မှာဒီကနေ့မှာဒါရရစ်ဆန်ဆိုတာပေါ်လာတော့ဒါရရစ်ဆိုတာတရားလူတွေဒုက္ခကြောင့်အောင်လုပ်ကြတယ်နော်။ကိုယ်နဲ့လည်းမဆိုင်ဘူးဖက်တဲ့သူတင်းတင်းဆိုပြီးတော့လောက်ကြတာလေအမှန်တမ်းကြောက်စရာကောင်းတယ်။ဒါမေတ္တာခန်းချောက်လာတဲ့အတိတ်ပဲပြောနေတာနော်။လောကကြီးလူတွေပူနွေးလာတာကလူတွေကသိကြတာမေတ္တာခန်းလာတာသိပြီးသိကြနော်။သတိမထားကြဘူး။ လူတွေရဲ့တဏ္ဍာမှာရှိတဲ့မေတ္တာတွေကခန်းချောက်လန်လို့ရှင်တဲ့နှလုံးထဲမှာပူနွေးလာတာကိုတတိထားဖို့လိုရတယ်ပေါ့အပြင်ဗဟိတကဘာကြီးပူနွေးနေတာတော့ဆွေးနွေးပြီးတော့ဟုတ်လားအေးအောင်လုပ်နေကြရှင်တဲ့ကပူနေတာတော့ဘယ်သူမှဆွေးနွေးပြီးတော့အေးအောင်လုပ်ကြမှာနော်အရေးကြီးဆုံးကရှင်တဲ့ကပူနွေးတာကိုဆိုတယ်နော်အေးချမ်းအောင်လုပ်ရတယ်ဒါကြောင့်ဒီလိုမေတ္တာစိတ်ဓာတ်ကလေးတွေကိုကိုယ်တဏ္ဍာမှာဖြစ်ပေါ်စေရမယ်လို့မြတ်စွာဘုရားဟောအဲ့ဒါမှကောင်းတဲ့မေတ္တာတည်းရဲ့အတိတ်ကရွတ်တဲ့အခါမှာဒီအတိတ်လေးတွေကိုဆင်ញင်ဆွဲစားပြီးတော့ရွတ်ပြီးတော့ကိုယ်တိုင်ကျင့်သုံးမှုပူဇာပေးရပထမသိအောင်လုပ်တယ်နောက်ထပ်ကိုယ်တိုင်ကျင့်သုံးအောင်အဲ့ဒီမှာဒီလိုဟောပြီးတော့မြတ်စွာဘုရားမေတ္တာဆိုတာဘလောက်ထိအောင်လဲဆိုတာလူနားလည်အောင်ဘလို့မေတ္တာမျိုးလဲဆိုတာမာတာယထာနိယံဗုဒ္ဓံမာယုတံဧကဗုဒ္ဓံမလို့တဲ့ခေဧဝံပိသဗ္ဗဗုဒ္ဓေတုမာဝတတံဘာဝေအပရိမဏံသာမေတ္တာဆင်းရဲသဘောကိုနားမလည်မှဆုံးလို့ဘုရားပြောတာသာသမီတယောက်ထဲထွန်းကားတဲ့မိခင်ဟာထိုသာသမီကိုအသက်ပေးပြီးတော့တောင်းပါပဲဆောင်းလျှောက်တယ်လို့ပဲသာသမီများရင်တော့ချစ်စရာတွေများနေတာကလေးတယောက်ထဲမိခင်ဟာအဲ့ဒီကလေးတယောက်ထဲပေါ်မှာပို့ပြီးတော့ချစ်ခင်တယ်ဘလောက်ပြောင်ချစ်ခင်လို့ဆိုရင်သူတည်ခြင်းတည်ပါစေငါသားသမီးမတည်ပါစေနဲ့ဆိုရင်စိတ်ဓာတ်မျိုးရှိအောင်မွေးတယ်ပေါ့အဲ့ဒါကိုမာတာယထာနိယံဗုဒ္ဓမာယုတာအာယုတာအသက်နဲ့ကိုအသက်ပေးပြီးတော့ဆောင်းလျှောက်တယ်လို့ပြောတာနော်အဲ့ဒါလို့ရဲ့မိခင်ရဲ့မေတ္တာဟာဒီကလေးပေါ်မှာထားတဲ့မိခင်ရဲ့မေတ္တာဟာဘလောက်ကြီးမားလဲအဲ့ဒီမေတ္တာရဲ့မိခင်ရဲ့မေတ္တာလိုပဲတဲ့တတ္တဝါတွေပေါ်မှာထားနေအောင်ကြိုးစားပါလားမာတံဘာဝေယိအပရိမံအတိုင်းအတာကံတာမရှိတဲ့မေတ္တာမျိုးကိုတတ္တဝါတွေအားလုံးပေါ်မှာဖြစ်အောင်လုပ်ပါတဲ့ဘာဝေယိဆိုတာဖြစ်အောင်လုပ်ပါတူပွားအောင်လုပ်ပါတယ်။ဒါရွတ်ခိုင်းတာမဟုတ်ဘူးတော့ဒီမေတ္တာမျိုးမေတ္တာတို့ကအချိန်ကောင်းမြောင်များစွာရွတ်နေကြလိမ့်မယ်လို့မေတ္တာဒီကိုယ်စိတ်ထဲမှာမေတ္တာနှလုံးသားထဲမေတ္တာအခြေဆိုင်ဖို့ရတတိမရကြဘူးများတော့အပြည့်ရွတ်ရုံနည်းနဲ့တည်းပဲအန္တရာယ်ကင်းနေပြီလို့ထင်နေကြတယ်နော်အော်မြတ်စွာဘုရားကကြည်ကြည်တုတ်တံမှာမာနတံဘာဝေအပရိမဏအတိုင်းတာကန်းတာမရှိတဲ့မေတ္တာစိတ်ကိုထားပါဖြစ်အောင်လုပ်ကြပါလို့ပြောတာနော်ကဲဒါဖြင့်နောက်ဆက်ပြီးတော့ဟောသေးတယ်နော်ဘာဝေအပရိမဏမေတ္တင်စသဗ္ဗလောကသမိမာနတံဘာဝေအပရိမဏတလောကလုံးပေါ်မှာအဲ့ဒီမိခင်စိတ်ဓာတ်မေတ္တာမျိုးထားနေအောင်သဗ္ဗလောကသမိမာနတံဘာဝေအပရိမဏဥဒ္ဒံအဒောစတိရိယေစအတ္တံပါရံအဝေရမတ္တပတ္တံအယမျက်နှာနဲ့ပြောလိုက်မယ်ဆိုရင်အထက်အယမှာပဲရှိရှိအောက်အယမှာပဲရှိရှိအထက်အောက်ရှားမှာပဲရှိရှိဥဒ္ဒါဆိုတာအထက်ဒောဆိုတာအောက်တိရိယဆိုတာအလဲဘယ်နေရာမှာပဲရှိရှိလောကမှာရှိတဲ့တတ္တဝါတွေအားလုံးကိုချမ်းသာကြပါစေသဗ္ဗလောကတ္တိမာနတံဘာဝေအပရိမံဥဒ္ဒံအဒောစတိရိယေသအတ္တံဘာဒံအဝေရမတ္တပတ။အတ္တံဘာဒံခြင်းမြောင်းတဲ့စိတ်မထားရဘူး။မေတ္တာစိတ်ကအလွန်ကြည်ပြန့်တဲ့စိတ်။သူ့ပေါ်တော့မေတ္တာထားတယ်၊သူ့ပေါ်မထားဘူးဆိုတဲ့ခြင်းမြောင်းတဲ့စိတ်မရှိဘူး။အလုံးပေါ်မှာတဏှီနဲ့မေတ္တာထားတယ်။အဝေရယံမရှိဘူးတဲ့မေတ္တာမှာယံမရှိဘူး။အေးဒီနေရာဒီအချက်ကလေးကအမတန်မှအရေးကြီးတယ်။လောကမှာလူတိုင်းလူတိုင်းကဘေးကင်းနေကြတယ်အန္တရာယ်ကင်းနေကြတယ်ညံကင်းနေကြတယ်ဒါဖြင့်ညံဆိုတာဘယ်ဟာခေါ်တာလို့လို့ဆိုလူတွေအားလုံးသိတာညံဆိုတာပုဂ္ဂိုလ်ပဲထင်နေကြတာပေါ့ကို့မှာညံလူဆိုတာကိုပဲအပြင်အလာတဲ့ညံလူကိုပဲညံလူလို့ထင်တာဆိုတော့အဲ့ဒီအပြင်အလာတဲ့လူကကိုယ့်စီရောက်ချင်မှရောက်တယ်နော်တခါတည်းလေးပါအပြင်အညံလူကကို့ကိုတကယ်လို့ရောက်အောင်အန္တရာယ်ပေးအောင်ဒီတဘွားပင်မဲ့အာယုံပေးလို့ရတယ်သို့သောကြောက်เสียရကောင်းတယ်ကမိမိရဲ့ယင်တဲ့နှလုံးထဲမှာရှိတဲ့အမုန်းတရားဆိုတဲ့ဒေါသယံကပိုကြောက်เสียရကောင်းတယ်အပြင်ကယံကကိုယ်ဇနီးမောင်နှံတယောက်ကွဲအောင်မလုပ်နိုင်ဘူးအတွင်းထဲကအမုန်းယံကလုပ်လို့ရတယ်ပေါ့မုန်းပြီးပြီဆိုတဲ့ဒေါသကြံတော့လူတွေကယံလူတို့မသိကြဘူးမိတ်ဆွေချင်းပြီးတော့ယင်ထဲမှာတိမ့်ပိုက်ထားကြတယ်ပေါ့တချို့ကဒေါသကိုချီးတောင်ရှင်းပါလိုက်သေးတယ်နော်ငါအစိတ်တူတယ်နော်ငါစိတ်ကမရဘူးနဲ့ချင်းမစကားတော့ပြောလိုက်ချင်တယ်အဲ့ဒါမှတကယ်ရန်သူအစ်စ်အဝေရရန်သူမရှိဘူးဆိုတာအဲ့ဒီကိုယ်ရင်ထဲမှာအမုန်းဆိုတဲ့ဒေါသဆိုတဲ့အမုန်းတရားရန်သူမရှိအောင်လုပ်ပါမယ်ညာပြော အဲ့ဒီညာကိုခင်းအောင်တော့ပါမယ်အဝေရမတ္တပတ္တကဲဒါဖြင့်ဒီလိုယံခင်းတော်အောင်မေတ္တာတက်ပွားရမှာဘယ်အချိန်ပွားရမှာလို့ဘယ်အခါမှာလောက်ရမှာလို့ဆိုတော့ကြည့်တိဋ္ဌံသရံဒီတိနောဝတရားတော်ရာဝတ္တံဝိတမိတောတိဋ္ဌမတ္တယံနေတော့လည်းပွားလို့ရတယ်သရံလမ်းလျှောက်နေတော့လည်းပွားပါနိတိဏထိုင်းနေတဲ့အချိန်မှာလည်းမေတ္တာစိတ်နဲ့ထိုင်းနေပါတရားတော့ညောင်းလို့လက်အိတ်နေပြီအချင်းစိတ်မရှိသေးဘူးဝိကတ္တသီနာမိတ်တော့အဲ့ဒီအချိန်မှာလည်းမေတ္တာပွားပါဆုံးဣရိယာပုတ်၄ပါးဆိုလို့ body posture ၄မျိုးဆိုလို့ပေါ့နော်တရားထိုင်ရသွား၄ပါးဣရိယာဘယ်အခါမှာပဲဖြစ်ဖြစ်မေတ္တာစိတ်ကိုကိုယ်တိုင်နဲ့မှဖြစ်နေအောင်လုပ်ပါလို့ဒါပြောတာနော်တိဋ္ဌံသရဏိတိဏောဝတရားတော့ရာဝတ္တဝိတ္တမိတ်တော့ဧတံတတိအဋ္ဌိယအဲ့ဒီမေတ္တာတတိလေးကိုထားပါတတ္တဝါတွေချမ်းသာကြပါလေဆိုရဒီတတိလေးဟာခမင်းချက်ရင်လည်းလုံးလို့ရတာပဲလုပ်ငန်းလုပ်ရင်လည်းလုံးလို့ရတာပဲနော်အားလုံးကချမ်းသာပါစေချမ်းသာပါစေဆိုတဲ့တတိလေးနဲ့အမြဲတမ်းနေပါအဲ့ဒီလိုနေတာကိုပဲဗျမ္မာဝိဟာရမြတ်သောနေထိုင်ခြင်းလို့ဒီလိုပြောတာဟုတ်ဒီမေတ္တာနဲ့နေတာဟာအလွန်ကောင်းတဲ့မြင့်မြတ်သောနေထိုင်ခြင်းတစ်ခုဖြစ်ပါလေဗျာမမေတ္တံဝိဟာရမိတ္တမဒီသာသနာတော်မှာဒါအများဆုံးနေခြင်းတစ်ခုလေဒါကမေတ္တာဘာဝနာပွားလို့ပြီးသွားပြီမြတ်စွာဘုရားဘယ်ချိန်ပွားရမယ်ဆိုတာပွားပုံပွားနည်းတွေရောအကုန်လုံးဟောတယ်ဒီထဲမှာပြည့်ပြည့်စုံစုံเนาะဘယ်အချိန်နေသမျှမေတ္တာပွားနေမှာတချို့ကအခုပမာပြေမှာမေတ္တာလေးမေတ္တာကိုယ်လေးရုပ်ပြီးအိတ်လိုက်ကြတော့ဒါပြီးရောတွေးတဲ့အခါရှောက်တွေးရင်တွေးမယ်အမုန်းတရားတွေလည်းဝင်ရင်ဝင်လာမယ်เนาะအဝိတ္တတာအဝိရာဟောတုဆိုကိစ္စပြီးပြီဆိုပြီးတော့မေတ္တာလေးပို့ပြီးတော့အိတ်တယ်လို့ထင်ကြရတယ်เนาะတကယ်အဲ့လိုမဟုတ်ဘူးမေတ္တာစိတ်ဆိုထထလေးအချင်းအောင်လုပ်နေတာကမ္ဘာထာထုတ်တာပဲဒါလဲเนาะဖက်လေဝင်လေးပတ်နေတယ်လို့ပဲမေတ္တာစိတ်ကလေးကိုယ်တန်တယ်မဟုတ်ဘူးပြတ်ဖြစ်အောင်လုပ်နေပါဒါပြောအဲ့ဒါမှကမ္ဘာထာဖြစ်မှာကဲဒါဖြင့်မေတ္တာဘာဝနာပွားပြီးမေတ္တာအခြေခံရပါပြီဆိုတဲ့အခါမှာဒီမေတ္တာကိုအခြေခံပြီးတော့ဝိပဿနာကျင့်စဉ်တစ်ခုသွားကြမယ်။မြတ်စွာဘုရားကတရားဟောလို့ရှင်ယဟန္တာအဆင့်တည်းအောင်ဟောလို့ရှိတယ်ဘယ်တော့ဖြစ်ဖြစ်။နောက်ဒါလမ်းမဆုံးသေးဘူး။မေတ္တာဘာဝနာပွားလို့ရှိရင်မေတ္တာဇန်ကြည့်အောင်ရနိုင်တယ်။မေတ္တာဇန်ရအောင်ပွားတာတော့တဝူးတယောက်တည်းပေါ်မှာအာရုံစိုက်ပြီးပွားရတယ်။ပြီးတော့မှတိုးချဲ့ရတယ်။တမာရိရအောင်ပွားနေရတစ်ခုကုသိုလ်ရအောင်ပွားနေရတစ်ခုသမารိယအောင်ပွားနေကြပါတော့ဆိုရင်ယောက်ျားဆိုရင်ယောက်ျားချင်းမိန်းမဆိုရင်မိန်းမချင်းเนาะအဲ့ဒါကဘာဖြစ်လို့ကြားကြချင်းမမချင်းလို့ရလဲလို့ဆိုတော့မေတ္တာနဲ့အနည်းဆုံးရန်သူကတဏှာရာဂစိတ်ဓာတ်ပြောင်းသွားတတ်တယ်ယောက်ျားကအမျိုးသမီးကိုသွားပြီးတော့မေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်အမျိုးသမီးကအမျိုးသားကိုသွားမေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်တဦးတည်းအောဋိတအနေနဲ့မပို့ရဘူးစမ်းသာတရားရအောင်တမာရရအောင်မလုပ်အောင်ချုံးကုန်တော့ပို့လို့ရတယ်ပေါ့။နော်တခုတည်းအာရုံစိုက်ပြီးတော့ပို့မယ်ဆိုလို့ရှိရင်အမျိုးသမီးကလည်းအမျိုးသမီးမိတ်ဆွေမျိုးသားကလည်းမျိုးသားမိတ်ဆွေတယောက်ဓာတ်ပုံလေးကိုကြည့်ရဖြစ်စေသူ့မျက်နှာကိုရက်စိထဲမှာပုံဖော်ရဖြစ်စေဆန္ဒပါစေဆန္ဒပါစေဆန္ဒပါစေဆိုရစေတဏှာကြီးချင်းအောင်လုပ်မယ်နှစ်တဏှာကြီးချင်းအောင်လုပ်မယ်သုံးတဏှာကြီးချင်းအောင်လုပ်မယ်အဲ့ဒီကနေတမာရတွေရပါရရင်ဇန်ထီအောင်ရသွားမယ်နောက်ဆုံးရဲ့ကိုမေတ္တာဟာဘယ်လောက်ရှိအောင်အပိုင်းခြားကန့်သတ်တွေပြတ်သွားလဲလို့ဆိုရင်ရွေးချယ်ပြီးတော့ကြည့်ရမယ်။မိမိကိုယ်တိုင်ရဲ့မိမိချစ်ခင်တဲ့မိတ်ဆွေရဲ့ကိုနဲ့မတည့်တဲ့ယန္တူရဲ့မဟုတ်သူလည်းမဟုတ်ချစ်သူလည်းမဟုတ်တဲ့တာမန်ပုဂ္ဂိုလ်ရဲ့လေးစုခွဲလိုက်။အဲ့လိုလေးစုခွဲလိုက်တဲ့အခါမှာဒီလေးမျိုးဟာအပိုင်းခြားပြတ်သွားရမယ်။ကိုယ်လို့ကိုလည်းဦးစားပေးတာမရှိရဘူးကိုမိတ်ဆွေမို့ဦးစားပေးတာလည်းမရှိရဘူးကိုနဲ့မသိတဲ့လူမို့ဦးစားပေးတာလည်းမရှိရဘူးကိုရံသူမို့ဦးစားပေးတာမရှိရဘူးဒီလေးဦးဟာတဦးတည်းလို့ဖြစ်သွားရင်ဒါမေတ္တာဟာအလွန်ထိုင်မာတဲ့မေတ္တာတစ်ခုဖြစ်သွားပြီလို့ပြောတာနော်ဆိုပါစို့ဥပမာမယ်လေးယောက်မိမိပါဝင်လူလေးယောက်ကိုတယောက်ကိုပေးပါ sacrifice လုပ်မယ်ပတ်ပြီးတော့ရစ်ပူဆောင်မယ်ဆိုလို့ရှိရင်အေးမင်းတို့၃ယောက်နေငါလိုက်သွားမယ်ဆိုရင်ကိုယ့်အကိုပေါ်မေတ္တာပြတ်တာလည်းတလားနော်အဲ့ဒါကိုယ့်အပေါ်မေတ္တာပြတ်တာဂျန်တဲ့လူပေါ်မှာမေတ္တာကပိုးနေတယ်ကိုယ့်ပေါ်မှာမေတ္တာပြတ်တာအဲ့လိုပုံပဲနဲ့ငါနဲ့မတည့်တဲ့ကောင်ထဲလိုက်မယ်ဆိုလို့ရှိရင်ယန္တူပေါ်မှာမေတ္တာပြတ်ပြန်ပြီ ေဂျန်တဲ့လူတွေမသွားနဲ့ငါမိတ်ဆွေလိုက်သွားဆိုရင်လည်းမိတ်ဆွေပေါ်မေတ္တာပြတ်ထားမယ်အေးသူကိုယ်နဲ့ယဉ်ညှိမှုမရှိတဲ့ပုဂ္ဂိုလ်ကိုထည့်လိုက်မယ်ဆိုရင်လည်းမေတ္တာပြတ်ထည့်စရာလူကိုရှားမတွေ့ဘူးဒီလေးရောက်မှာတယောက်တည်းပဲသူ့ပုံမှာခွဲခြားမှုမရှိဘူးဆိုလို့ရှိရင်တော့ဒါအမြဲတမ်းကြီးမားတဲ့မေတ္တာပြုတစ်ခုသူ့ရှင်ထဲမှာတည်ဆောက်ပြီးရချက်သွားတယ်ဟောကောင်းပြီမေတ္တာဘာဝနာပွားတာသမထကျင့်စဉ်တစ်ခုပဲအဲ့ဒီတရားထားခြင်းစဉ်တစ်ခုကဝိပဿနာခြင်းစဉ်တစ်ခုကိုသွားရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာပွားတာကသူကတတဝါပေါ်မှာပွားတာပုဂ္ဂိုလ်ပေါ်မှာပွားတာအဲ့တော့ဝိပဿနာကျတော့ပုဂ္ဂိုလ်တတဝါနဲ့အလုံးလုံးလို့မရပြန်မရဘူးပုဂ္ဂိုလ်တတဝါအရှိလို့ယူဆလို့ရှိရင်မှားရတဲ့အမြင်တစ်ခုဖြစ်သွားတယ်ပေါ့အတ္တဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာတတဝါရှိတယ်ဆိုတဲ့အတွေးဝင်လာတတ်တယ်အဲ့ဒါကြောင့်အဲ့ဒီအတွဲကိုဝိပဿနာကူးတော့မယ်ဆိုရင်6ရမယ်6တယ်ဆိုတာယုံနဲ့နာနှစ်မျိုးသာရှိတယ်ဆိုတော့အတိကိုရအောင်လုပ်ခိုင်းတာပဲနော်ငါမေတ္တာပို့နေတဲ့ပုဂ္ဂိုလ်ဟာယုံနဲ့နာနှစ်ခုတည်းပဲရှိတယ်ငါပို့နေတဲ့ပုဂ္ဂိုလ်ကလည်းယုံနဲ့နာနှစ်ခုပဲရှိတယ်ဆိုတော့ဒိဋ္ဌိစအနုဘက်ခံမှာမှားရတဲ့အယူဆတစ်ခုကိုမရောက်ပါစေနဲ့နော်အတ္တဒိဋ္ဌိကိုပယ်ခွာလိုက်ပါသတ္တဝါဆိုတာမရှိဘူးအဲ့ဒါမပယ်ပဲနဲ့ဝိပဿနာကျင့်တယ်ကျင့်လို့မရဘူးလေဝိပဿနာရဲ့အာယုန်ကြီးရုပ်နဲ့နာမည်ရှိတယ်တတ္တဝါမဟုတ်ဘူးဒါကြောင့်ဒိဋ္ဌိစအနုဘက်ကံမနော်ဒီအတ္တဒိဋ္ဌိကိုဖယ်ရှားလိုက်ပါဆိုတာရုပ်နဲ့နာကိုတွေ့အောင်ကြည့်ပါကိုတရားထုတ်ကြောင်းမယ်ဆိုရင်ကိုယ်တဏ္ဍာမဖြစ်တဲ့ရုပ်တရားကိုယ်တဏ္ဍာမဖြစ်တဲ့နာမ်တရားသုတဘာတဏ္ဍာမဖြစ်တဲ့ရုပ်တရားနာမ်တရားကိုတွေ့အောင်လုပ်အဲ့လိုလုံးတော့မယ်ဆိုရင်အရေးကြီးတာကလည်းဆိုရင်သီလဝါကိုချင်းသီလရှိဖို့လိုတယ်တဲ့ကိုချင်းသီလရှိရမယ်ကိုချင်းသီလဆိုတာဘာဖြစ်လို့လိုအပ်တာတော့လို့မေးလို့ရှိရင်တမာရီဖြစ်ဖို့အတွက်ကိုချင်းသီလအများကြီးလိုအပ်တယ်ကိုချင်းသီလမပြည့်စုံတဲ့ကိုချင်းသီလပြည့်စုံပြီဆိုလို့ရှိရင်ကိုချင်းသီလကိုအကြောင်းပြုပြီးတော့စိတ်ကကြည်နူးတယ်ကြည်နူးမှုကိုအကြောင်းပြုပြီးတော့ဝမ်းသာတယ်ဝမ်းသာမှုကိုအကြောင်းပြုပြီးတော့ပီတိဖြစ်တယ်ပီတိကိုအကြောင်းပြုပြီးတော့ပဒတိကိုငြိမ်းကိုစိတ်ငြိမ်းချမ်းတယ်ကိုစိတ်ငြိမ်းချမ်းရင်ဒုက္ခဆိုတာချမ်းသာမှုဆိုတာဖြစ်လာတယ်ချမ်းသာမှုဖြစ်လာလို့ရှိရင်သမာဓိဆိုတဲ့စိတ်ကြည်ငြိမ်မှုဟာလွယ်လွယ်လေးနဲ့ရတာစိတ်ကြည်ငြိမ်မှုရလိုက်တာနဲ့ယထာဘူတဉာဏ်တော်ဆိုတာမှန်မှန်ကန်ကန်သိရဆိုတဲ့အသိဟာဝင်လာတယ်ဘာလို့ဒီကမဆိုမစင်ကြယ်ဘူးဆိုရင်အဲ့ဒါတွေဆုံးရှုံးနိုင်တယ်ပေါ့ဒါကြောင့်သီလဝါသီလရှိပါစေတဲ့နောက်တစ်ခုကဓတ္တနေနတမ္ပန္နောဆိုတာသီလရှိပြီးတော့ကျင့်ကြံကြုပ်ကိုအထောက်လိုက်လို့ရှိရင်ဝိပဿနာဉာဏ်ဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ကိုမြင်တာကိုဓတ္တနာလို့ခေါ်နော်ဒီနေရာမှာသင်္ခါရတရားတွေရဲ့အပြည့်ကိုအဖြစ်ကိုမြင်ပြီးတဲ့နောက်သင်္ခါရတရားတွေရဲ့ချုပ်ငြိမ်းရာနိဗ္ဗာန်ကိုမြင်လိုက်ဓတ္တနိနသမ္မန္တောအဲ့ဒီအမြင်နဲ့ပြည့်စုံတယ်ဆိုတာသောတပန်ဖြစ်သွားတာကိုမြတ်စွာဘုရားဟောတာနော်ဒိဋ္ဌိစဒီဘက်ကမှဝိပဿနာဉာဏ်ဖြစ်ပုံကိုဟောတယ်ဓတ္တနိနသမ္မန္တောဆိုတာသောတပန်ဖြစ်ပုံကိုဟောတယ်ကာမိတုဝိညာခေတံကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့တဏှာကိုဖယ်ရှားပါဆိုဒါကအနာဂံဖြစ်သွားတာကိုပြောတာအနာဂံဖြစ်ပြီဆိုရင်ကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့တဏှာနဲ့တဏှာကင်းသွားနာဟိဇာတုကပတေယပုဏ္ဏေတိအဲ့ဒါလိုကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့မှုကင်းသွားတဲ့အခါမှာဝိပဿနာအရှိန်ပြင်းလိုက်လို့ရှိရင်တဲ့ဘဝတစ်ခုမှာနောက်တစ်ခါဘယ်တော့မှမိခင်ဝမ်းကိုရောက်တော့မှာမဟုတ်ဘူးဘယ်တော့မှပြန်ပြီးမွေးဖွားမှာမဟုတ်တော့ဘူး။နာဟိဇာတုကဗတ္တေယပုဏ္ဏေတိ။မိခင်ဝံဘယ်တော့မှပြန်မလာရတော့ဘူး။ရဟန္တာဖြစ်တာကိုပြောတာ။အဲတော့မေတ္တာကိုအခြေခံပြီးတော့ဝိပဿနာခြင်းစဉ်ကိုကျင့်လိုက်လို့ရှိရင်ရဟန္တာရှင်အောင်ဖြစ်သွားနိုင်တယ်။ဒါကိုပြောတာနော်။အဲတော့မေတ္တာဘာဝနာပွားပြီးတော့မေတ္တာစိတ်ဓာတ်လေးကိုပဲနန္တရားအဖြစ်ရှုမယ်။ထိုနန္တရားရဲ့တရားနှလုံးသားကိုလည်းရုပ်တရားအဖြစ်ဖြင့်ရှုလိုက်မယ်။အဲ့လိုရှုလိုက်လို့ရှိရင်ဝိပဿနာဉာဏ်ရည်ပြီးသောတာပန်ဖြစ်မယ်။ထပ်ပြီးတော့ဝိပဿနာဉာဏ်အဆင့်မြတ်လို့ရှိရင်တဂရဂံအနာဂံဖြစ်မယ်။တဂရဂံအနာဂံဖြစ်နိုင်တဲ့နေ့ကာမဂုဏ်အာရုံတွေပေါ်မှာတွေ့တာမှုတဏ္ဏကင်းသွားမယ်။အဲ့ဒီကနေအဆင့်မြင့်ထပ်ပြီးတော့ကျင့်လိုက်တဲ့အခါကိလေသာအာသောတွေအကုန်ကုန်လို့တော့ဘဝပြန်ပြီးမွေးဖွားခြင်းဆိုတာမရှိတော့ဘူးတဲ့။အဲ့ဒီကြတော့မှအပြည့်တတ်တယ်ပေါ့။ဟောမေတ္တာတော့ပါ။အဲ့ဒီနေရာမှာပဲဤကုန်းချုပ်ထားတယ်နော်။နိုင်ဇာတုကဗတေယပုဏ္ဏရေတိမိခင်ဝံဘယ်တော့မှပြန်မရောက်တော့ဘူးတဲ့အေးဒါကြောင့်မူတရားချက်ကိုသူတော်စင်ပြိဿကောင်းလို့ဒီမေတ္တာအခြေခံတဲ့ဝိပဿနာဉာဏ်တိအောင်ဆက်ကြည့်နိုင်တဲ့ဟောဒီ မေတ္တာတုတ်တန်ရဲ့အနှစ်သာရအပိုင်းကို나ယူပြီးတဲ့အခါမှာဒီမေတ္တာတုတ်ဟာတကယ်ချင်းတဲ့ဒီကုအထုတ်ပြီးတော့တို့တွေပွားများကြရမယ်တရားတစ်ခုဖြစ်တယ်ဆိုတာကိုယ်စီကိုယ်စီသဘောကျပြီးမေတ္တာဘာဝနာပွားများခြင်းဖြစ်တို့မေတ္တာကိုအခြေခံလို့ဝိပဿနာခြင်းတွေကိုရှင်းရင်းဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေကုန်သတည
်
မေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
ဆန္ဒကြပါစေ
ဆန္ဒကြပါစေ
တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
ဆန္ဒကြပါစေ
ဆန္ဒကြပါစေ
မေတ္တာရေခြင
်းမေတ္တာရေခြင်း
သောတာပြန
်သောတာပြန်
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
ကာယီဉာဏ
်ဉာဏ်ဉာဏ်
သောတာပြန်
သောတာပြန်
ဉာဏ်ဉာဏ်ကြပါစေ
ဉာဏ်ဉာဏ်ကြပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သိချမ်းသာ
ဒုရဆန္ဒပြည့်ပါစေ
ဒုရဆန္ဒပြည့်ပါစေ
သက်ရှိကျမ်းမာ
သက်ရှိကျမ်းမာ
သိချမ်းသာ
သိကြသာ
ဒုရသန္ဓပြေပါစေ
ဒုရသန္ဓပြေပါစေ
ဓမ္မောနရံပိဝိတဝါနဝိသာသဗ္ဗေသမုဟတံအဇရမရာတိတိဘောနိဗ္ဗာနံယတုတာရောဓမ္မောနရံလောဘဒေါသမောဟစိတ်တံကင်းပြောက်ကြည်တရားရှိကိုပိဝိတဝံဝန္တာရှင်ပြတောင်းကြရနာကြရကုန်သောကြောင့်ဝိသတာဝေပူဇာညေနောက်ကိလေသာစေတောဟူသမ ्या တို့သည်သဘုဒ္ဓဘိကြပဲတွင်ရေမတင်တဲ့ကဲ့သို့ကိစင်လွင်ပြောင်းပေမရအောင်ပဲဖြောက်အပ်ကုန်သည်ဟောလူစင်စင်မသွေဖြစ်ကြပါလေကုန်သည်အဇရာမရာအိုခြင်းလည်းကွာလာခြင်းလည်းကင်းတည်ခြင်းလည်းရှင်းကြသောဒီဒီဘောင်ကိလေသာဟူပုခတ်တဲ့ကင်းခြင်းရာအစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်ဤမျိုးတော်တို့သာရဝတ္တရားချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအဆင့်ဖြင့်မြင့်တယ်မြင့်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်သတည်း
အာ